Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဇွန်လ29ရက်စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာပါကျွန်တော်ရနိုင်ပါစနေညပိုင်းသတင်းတွေကိုမအီတန်စင်နဲ့တူကြီးညာပေးသွားမှာဖြစ်ပါတယ်။ဂျာရုကနေနှုတ်ထွက်တော်တဲ့အင်မီရောယာရှိကျော် Ryan Spivers နေရာမှာ American Marine တပ်ဖွဲ့အငြင်းစားဗိုလ်ချုပ်ကြီးလက်ရှိ American အမိမီလုံခြုံရေးဝန်ကြီး John Kelly ကိုအစားထိုးခန့်လိုက်ပါတယ်။မြောက်ကိုရီးယားကအမေရိကန်ပြည်ထောင်စုပင်မကုန်းမြေတစ်ခုလုံးကိုပြစ်နိုင်တဲ့ဒုံးကျည်ပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကစနေနေ့မှာပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးရောဂါဖြစ်ပွားနေတာနဲ့ပတ်သက်လို
့ I'd say that this is not an emergency. It is not an epidemic. It doesn't rise to the level of an epidemic or pandemic even.
because you have WHO ကဗတ်ကျန်းမာရေးအဖွဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်လ်ယော့ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူသတင်းနောက်မှဆုနဲ့မြန်မာတခွင့်အစည်းအဝေးကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင
်ယာရုကနေနှုတ်ထွက်သွားတဲ့အင်မီရောယာရှိကျော် Ryan Spivers ညမှာအမေရိကန်ပြည်ထောင်စုရဲ့ Marine တပ်ဖွဲ့ရဲ့အငြင်းစားဗိုလ်ချုပ်ကြီးလက်ရှိအမိမီလုံခြုံရေးဝန်ကြီး John Kelly ကိုအစားထိုးခန့်လိုက်ပါတယ်ပြည်ရဲ့သတင်းပါတီကစားလို့ Ryan Spivers နဲ့သမ္မတ Donald Trump Ryan Spivers ဟာသမ္မတ Donald Trump ရဲ့ဘီးပယ်ထားခြင်းကိုခံခဲ့ရပြီးတော့ဒီတစ်ပတ်အတွင်းမှာလည်းအင်မီရောဆက်သွယ်ရေးညွှန်ကြားရေးမှူးအသစ်ကသူ့ကိုကြောင်ကြောက်ချဖြစ်နေတဲ့စိတ်တစဝေဒနာတဲ့အုပ်အဖြစ်နဲ့လူသိရှင်ကြားညီညွတ်ပြောဆိုခဲ့ပါတယ်ပြည်ရဲ့သတင်းနှစ်ပတ်ကစပြီးတော့သမ္မတနဲ့ Ryan Spivers တို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့စကားပြောဆိုမှုတွေစတင်ခဲ့တာဖြစ်တယ်လို့အင်မီရောပြောခွင့်ရ Sarah Huckabee Sanders ကသတင်းတော့တွေကိုတောက်ကြနေညနေပိုင်းမှာပြောခဲ့ပါတယ် Previous ကတော့သူယာရုကနေနှုတ်ထွက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမရဟာမတူညီတဲ့တခြားလမ်းကြောင်းကနေသွားချင်နေတဲ့သဘောထားရှိတယ်လို့ CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်သူနှုတ်ထွက်ကြောင်းစာကိုကြာသပတေးနေ့ကသမရစီကိုပေးအပ်ခဲ့တာဖြစ်ပေမဲ့တောက်ကြနေနေ့လယ်ပိုင်းလောက်ကမှသမရ Trump ကသူ့ရဲ့လူမှုကွန်ရက် Twitter ပေါ်ကနေထုတ်ဖော်ရေးသားခဲ့ရာကလူသိရှင်များဖြစ်လာခဲ့တာပါအင်မီရောယာရှိချုပ်အဖြစ်အခုခန့်အပ်လိုက်တဲ့ John Kelly ဟာ Mr. Previous ချက်ပို့ပြီးတော့လုပ်ပိုင်ခွင့်အာဏာရထားတယ်လို့လဲသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
MS The Dean လို့ခေါ်တဲ့လူစုကိုင်းကအဖွဲ့ဝင်15ယောက်ပြီးခဲ့တဲ့ပတ်တုန်းက New York ပြည်နယ် Long Island မြို့ Suffolk ခရိုင်မှာလူသတ်မှုနဲ့ဖမ်းဆီးနိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ American သမ္မတ Trump ကရဇဝတ်ခိုင်းတွေရဲ့ရန်ကနေမြို့ကန်တွေလွတ်မြောက်စေရမယ်လို့တောက်ကြနေတဲ့ကတိပေးပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုမင်းကွန်းစကားပြောဆိုစဉ်မှာသမ္မတ Trump ကရဇဝတ်ခိုင်းတွေကိုအမြဲဖြတ်ရှင်းလင်းဖို့လူဝင်မှုကြီးကြပ်ရေးအရာရှိပေါင်း1000ကျော်ထပ်တိုးခန့်အပ်နိုင်ရေးအတွက်အထက်လွှတ်တော်အနေနဲ့ခွင့်ပြုဖို့တောင်းဆိုလိုက်ပါတယ်။MS-13 ခိုင်းဝင်တွေကလူတက်ရင်ဖြည်းဖြည်းချင်းနှင်းဆဲပြီးတော့တတ်တယ်ဆိုတဲ့အကြောင်းသမ္မတ Trump ကသူတိတ်မကြခင်ကဖတ်မိတဲ့သတင်းတစ်ပုဒ်အကြောင်းပြန်ပြောင်းပြောပြပြီးတော့အဲ့ဒီခိုင်းဝင်တွေကိုတရိတ်ဆန်နဲ့နှိုင်းယှဉ်ပြောပါတယ်သမ္မတ Trump ပြောသွားတဲ့အထဲမှာရဲတွေအနေနဲ့ကြမ်းကြမ်းတတန်းကင်တွေဖြည့်ရှင်းဖို့ကိုအားပေးပုံပေါ်ပါတယ် MS-13 လို့အတူကခေါ်တဲ့ La Mara Salvatrucha ခိုင်းအဖွဲ့ဟာလက်တင်နယ်ပွားလူဦးရေများတဲ့ American ပြည်သူတဝန်းကမျိုးတွေမှာအဖွဲ့ဝင်နေရှိနေတာပါ Mexico နဲ့ Canada နိုင်ငံတွေမှာလည်းတင်းတင်းကြပ်ကြပ်ရှိတဲ့အဖွဲ့ပါ El Salvador နိုင်ငံကအခြေတည်ပြီးတော့1980ပြည့်နှစ်တွေမှာ Los Angeles မြို့ကနေစပြီးပေါ်ပေါက်လာတာလည်းဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံအနေနဲ့ American ပြည်ထောင်စုပင်မကုန်းမြေတစ်ခုလုံးကိုပြစ်နိုင်တဲ့ဒုံးကျည်ကိုပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကစနေနေ့မှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားကတောက်ကြနေ့မှာဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးရတဲ့သူကအဲ့လိုပြောလိုက်တာပါဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုအပေါ်မှာတရုတ်နိုင်ငံကလည်းပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်ဂျပန်တောင်ကိုရီးယားနိုင်ငံတွေကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေကိုထိန်းချုပ်ဖို့ရည်ရွယ်တဲ့ကလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခတ်မှုအသစ်တွေချမှတ်နိုင်ဖို့အတွက်အတူလက်တွဲပြီးလှုံ့ဆော်သွားမယ်လို့ပြောလိုက်ပါတယ်မြောက်ကိုရီးယားဟာကင်ဂျွန်းလက်ထက်မှာဒုံးကျည်စမ်းသပ်တာတွေတိုးမြင့်လှုံ့ဆော်လာနေပြီးတော့တောက်ကြနေ့ကစမ်းသပ်မှုဟာအခုလအထွတ်မှာဒုတိယမြောက်စမ်းသပ်မှုဖြစ်ပါတယ်မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းအေဂျင်စီအစိုးရတော့အခုနောက်ဆုံးစမ်းသပ်မှုဟာအမေရိကန်ပြည်ထောင်စုအတွက်စိုးရိမ်စရာသတိပေးချက်ဖြစ်ကြောင်းအမေရိကန်ပင်မကုန်းမြေတစ်ခုလုံးကိုရောက်အောင်ပြစ်နိုင်တဲ့အနေအထားရောက်ပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကခက်ကြွားကြွားပြောကြားခဲ့ပါတယ် မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကလည်းတောင်ကိုရီးယားရဲ့ပြည်နယ်ထဲကိုဒုံးကျည်တွေစမ်းသပ်ပစ်လွှတ်ခဲ့ပါတယ်။ဒီစစ်ရေးလက်ကျင့်မှုကိုတော့အမေရိကန်အရှိတ်ဘက်စံတော်ချိန်ညနေ9နာရီခွဲလောက်မှာလုပ်ခဲ့တာဖြစ်တယ်လို့ကာကွယ်ဝင်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။မြောက်ကိုရီးယားရဲ့လုပ်ရဟာမစင်မချင်တဲ့အနေရရှိအိတဲ့လုပ်ရဖြစ်တဲ့အတွက်မြောက်ကိုရီးယားနိုင်ငံကိုပို့ပြီးတော့ထိကျန်စေမှာဖြစ်တယ်လို့လည်းအင်မီရော်ကပြောကြားထားပါတယ်ခင်ဗျာ။
အထက်လူတော်ကရုရှားအပေါ်ချမှတ်မဲ့တန်ခတ်ပိတ်ဆို့မှုတွေကိုသမ္မတ်ထရမ့်ကလက်ခံပြီးတော့ဒီဥပဒေကြမ်းမှာလက်မှတ်ရေးထိုးမဲ့အကြောင်းအင်ပီရိုကပြောဆိုလိုက်ပါတယ်။ရုရှားစစ်ရုံတွေအများအပြားအပေါ်ထပ်တိုးမဲ့တန်ခတ်ပိတ်ဆို့မှုအကြောင်းအရာတွေပါတဲ့ဥပဒေမူကြမ်းကိုသမ္မတ်ထရမ့်စစ်ဆေးပြီးပြီဖြစ်ကြောင်းအင်ပီရိုကတောက်ကြနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီဥပဒေမူကြမ်းသာအတည်ပြုပြစ်မယ်ဆိုရင်သမ္မတ်အနေနဲ့ရုရှားအပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပယ်ဖျက်နိုင်တဲ့အခွင့်အရေးကိုအထက်လွှတ်တော်ကတားမြစ်နိုင်ခွင့်ရမှာဖြစ်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားပါဝင်ဆွတ်ဖက်တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်ရုရှားအပေါ်ချမှတ်တဲ့တန်ခတ်ပိတ်ဆို့မှုတွေကိုထရမ့်အစိုးရကဆန့်ကျင်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ပိတ်ဆို့မှုအသစ်တွေအပေါ်ရုရှားကတုံ့ပြန်လိုက်ပါတယ်။ရုရှားနိုင်ငံတွင်အမေရိကန်အရေးဆောင်ရွက်နေတဲ့တန်တမန်တွေနဲ့တခြားဝန်ထမ်းအရေးအတွက်ကို455ယောက်အထိလျှော့ချဖို့စက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီးဆောင်ရွက်ဖို့အတွက်အမေရိကန်ကိုတတိပေးထားပါတယ်။455ယောက်ဆိုတဲ့ရေတွက်ဟာတော့အမေရိကန်ထဲမှာလောက်ကင်နေတဲ့ရုရှားတန်တမန်နဲ့ဝန်ထမ်းရေတွက်လည်းဖြစ်ပါတယ်ဒီတားမြစ်ချက်ကြောင့်ရုရှားကိုရောက်နေတဲ့အမေရိကန်ယာနဲ့ချီထိခိုက်နိုင်မယ်လို့မှန်းဆရပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ယူရိုနိုင်ငံရဲ့မကြသေးခင်ကဒုံးပြန်ပြစ်လွတ်မှုပေါ်မှာဗြိတိန်ပြင်သစ်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။ယူရိုနိုင်ငံရဲ့တိုက်ချင်းပြစ်ဒုံးကြီးထုတ်လုပ်နိုင်ဖို့အစီအစဉ်ဟာဒေသတွင်းမှာမတည်ငြိမ်မှုကိုဖြစ်ပေါ်စေတယ်လို့လည်းအဲ့ဒီကြေညာချက်မှာပြောထားပါတယ်။နောက်ထပ်တိုက်ချင်းပြစ်ဒုံးကြီးပြစ်လွတ်တာအပါအဝင်အဲ့ဒါနဲ့ဆက်ဆက်တဲ့လုပ်ရည်တွေကိုမလုပ်ဖို့ကျွန်တော်တို့အနေနဲ့ယူရိုနိုင်ငံကိုတောင်းဆိုပါတယ်ဆိုပြီးတော့အဲ့ဒီကြေညာချက်မှာပြောထားပါတယ်။နိုင်ငံတကာကလိုက်နာရမယ့်စီမင်းစည်းကမ်းတွေနဲ့အညီလုပ်နေပါတယ်လို့အီရန်ဘက်ကပြောတာကိုကျွန်တော်တို့အနေနဲ့ယုံကြည်လက်ခံသွားမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မတ်ကြီးနီကီဟေလီကလည်းကြေညာချက်မှာပြောထားပါတယ်။ဒါပြင်အီရန်နိုင်ငံအနေနဲ့သူ့ရဲ့ရန်စမှုတွေကိုရပ်တန့်ပြီးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြေအဝလိုက်နာတဲ့အထည်တန်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ချမှတ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အကာသတဲကိုဂျိုရုတဲဆောင်းနိုင်တဲ့ဒုံးမြန်စင်းကိုကြာသာပရင်းနေ့ကအောင်မြင်စွာပြစ်လွတ်နိုင်ခဲ့တယ်လို့အီရန်ဘက်ကကြေညာခဲ့ပါတယ်ခင်ဗျာ။
အမေရိကန်ရေတပ်လေယာဉ်တင်သင်္ဘောကအီရန်သင်္ဘောကိုသတိပေးတဲ့6လံပစ်ခတ်ခဲ့တယ်လို့အီရန်နိုင်ငံကစီနီနီမှာပြောကြားလိုက်ပြီးတော့ဒါဟာလိုက်နာရမယ့်စီမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်လိုက်တာမဟုတ်ဘူးလို့အီရန်အစိုးရပိုင်းသတင်းမီဒီယာကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကအမေရိကန်လေယာဉ်တင်သင်္ဘော USS Nimitz ကပါရှားပင်လယ်ကွင်းထဲကကမ်းလွန်ရေနံတူးစင်နာကိုချင်းကပ်လာပြီးတော့လေယာဉ်တင်သင်္ဘောမှာပါတဲ့ရဟတ်ယာဉ်ကအီရန်စစ်သားတွေတင်ထားတဲ့မော်တော်ဘုတ်နားမှာပြန်တန်းနေစဉ်ဖြစ်ပွားခဲ့တာဖြစ်တယ်လို့အီရန်အစောင့်တပ်ပြောတာကိုကိုးကားပြီးတော့အီရန်အစိုးရ IRNA သတင်းအေဂျင်စီကပြောကြားလိုက်ပါတယ်။ဒါဟာအခုသတင်းပတ်အတွင်းဒုတိယအကြိမ်ထိတိုက်တွေ့ကြရလဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းအမေရိကန်သင်္ဘောကပင်လယ်ကွေးထဲမှာအီရန်သင်္ဘောကိုသတိပေးတဲ့6လက်နဲ့အနည်းနဲ့ပစ်ခတ်ခဲ့တာဖြစ်ပါတယ်။
ရာထူးကနေနှုတ်ထွက်ပေးလိုက်ရတဲ့ပါကစ္စတန်ဝန်ကြီးချုပ်နဝါရှာရက်ဖ်ရဲ့ညီကို2018ခုနှစ်အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဖြစ်ဝင်အောင်ရှင်ပြိုင်ဖို့အာဏာရပါတီကစီစဉ်နေတယ်လို့ဒေသခံသတင်းတွေကဒီနေ့ဖော်ပြလိုက်ပါတယ်။လောလောဆယ်မှာတော့ယာယီဝန်ကြီးချုပ်တဦးကိုအရင်ခံထားရမှာဖြစ်ပါတယ်။အသက်65နှစ်အရွယ်ရှာဘပ်ရှာရက်ဖ်ဟာပါကစ္စတန်လူဦးရေ390ရဲ့ထပ်ဝက်ကျော်နေထိုင်ရာပန်ဂျက်ပြည်နယ်ရဲ့ဝန်ကြီးချုပ်လည်းဖြစ်ပါတယ်။သူကိုဝန်ကြီးချုပ်ဖြစ်ရွေးကောက်ဖို့နိုင်ငံလုံးဆိုင်ရာလွှတ်တော်ကနေအမိတင်သွင်းဖို့လိုအပ်ပါတယ်ခင်ဗျာ။
တိဗီလင်္ကာနိုင်ငံမှာအငင်းပွားပွဲဖြစ်နေတဲ့ရေနက်စိတ်ကန်းကိုဒေါ်လာ 1.1 ဘီလီယံနဲ့တရုတ်ကုမ္ပဏီတစ်ခုစီကိုရောင်းဖို့လက်မှတ်ရေးထိုးဆုံးဖြတ်လိုက်ပါပြီ။တိဗီလင်္ကာနိုင်ငံအနေနဲ့အကျွေးတွေကြေအောင်ရောင်းလိုက်ရတာဖြစ်ပြီးတော့ရေနက်စိတ်ကန်းကိုတရုတ်တို့အနေနဲ့စီးရဲအတွက်သုံးပါကိုစိုးရိမ်နေကြပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့အတိုက်ခံတွေရှိတဲ့ကြားကပဲလာနေချီနှိမ့်နိုင်မှုတွေဆောင်ရွက်ပြီးမှဆုံးဖြတ်လက်မှတ်ထိုးလိုက်တာဖြစ်ပါတယ်။တိဗီလင်္ကာရဲ့အရေးပါတဲ့ရေနက်စိတ်ကန်းကိုတရုတ်ကအပြီးတိုင်ချုပ်ကင်နိုင်တာဟာတိဗီလင်္ကာအမိအမည်လုံခြုံရေးကိုထိခိုက်နိုင်ကြောင်းတိဗီလင်္ကာပညာရှင်တွေကသတိပေးထားပါတယ်။တချိန်တည်းမှာပဲအိန္ဒိယသမုဒ္ဒရာထဲမှာ အချက်ချာကြတဲ့စိတ်ကန်းကိုတရုတ်ကချုပ်ခိုင်နိုင်တဲ့အပေါ်အိန္ဒိယနိုင်ငံကလည်းစိုးရိမ်နေရပါ2010ခုနှစ်တုန်းကတရုတ်စီကချင်းငွေအများအများနဲ့စောက်ထားတဲ့ဟန်ဘန်ဒိုတာစိတ်ကန်းဟာအာရှနဲ့ဥရောပကိုဆက်သွယ်ပေးပေမဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးတွေအများစွာအရေးပါပါတယ်တရုတ်နဲ့ချုပ်ဆိုလိုက်တဲ့စာချုပ်အရဟန်ဘန်ဒိုတာစိတ်ကန်းမှာတိဗီလင်ကရေတက်ကပဲလုံခြုံရေးကိုတာဝန်ယူမှာဖြစ်ပြီးတော့နိုင်ငံခြားရေတက်တွေသုံးခွင့်ပြုမှာမဟုတ်ဘူးလို့တိဗီလင်ကအစိုးရကပြောလိုက်ပါတယ်
ဂျမ်ဖာတိုက်ခိုက်မဲ့အစည်းအဝေးကိုဖျက်တဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့စင်ဂျေဘုံနေရာတွေကိုဩစတြေးလျအကြမ်းဖက်တံပြန်ရဲတွေကဝင်ရောက်စီးနင်းပြီးတော့စနေနေ့ညကလူ၄ယောက်ကိုဖမ်းဆီးလိုက်ပါတယ်ဒီလိုဝင်ရောက်ရှာဖွေတာတွေကဩစတြေးလျတဝန်အကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုတင်တားမြစ်နိုင်ဖို့မျှော်လင့်ကြောင်းဝန်ကြီးချုပ်မယ်လ်ကွန်တမ်ဘိုကအီးမေးလ်ကတဆင့်ကြေညာချက်ထုတ်ပြန်ပါတယ်စင်နီမျိုးအနက်စင်ဂျေဘုံ၄ခုမှာဝင်ရောက်ဖမ်းဆီးမှုမှာလက်ရှိစစ်ဆေးနေတဲ့အမှုတစ်ခုနဲ့ဆက်ဆက်နေတယ်လို့ Australia Federal ရဲတပ်ဖွဲ့ကပြောပါတယ်ဖမ်းမိထားတဲ့သူ၄ယောက်ကိုချုပ်ထားပြီးစုံစမ်းမှုအတွက်မေးမြန်းနေတယ်လို့လည်းပြောပါတယ်စုံစမ်းရေးအဖွဲ့တွေနဲ့အမိမြေလုံခြုံရေးဝန်ထမ်းတွေကနိုင်ငံသားတွေလုံခြုံရေးအတွက်ဒီဇိုင်းမမတ်ကြိုးစားနေတဲ့အတွက်ပြည်သူတွေကိုစိတ်မပူကြဖို့ကိုလည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ခင်ဗျာ International Champions Cup ICC ဖလားဘောလုံးပွဲကိုစင်ကာပူမှာဒီကနေ့ကစားကြတာမှာအင်တာမီလန်အသင်းကရှယ်ဆီအသင်းကို2-2နဲ့အနိုင်ရသွားပါတယ်။အမေရိကန်ပြည်ထောင်စုမှာကစားမဲ့ပွဲမှာတော့ဒီနေ့မှာစပိန်ကဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ကစားကြမှာဖြစ်ပါတယ်။မိုင်ယာမီကလာစီကိုလို့ခေါ်တဲ့ဒီပွဲမှာတော့ရီယယ်မက်ဒရစ်အသင်းကပေါ်တူဂီတိုက်စစ်မှုရိုနယ်ဒိုပါမမဟုတ်ဘူးလို့လည်းသိရပါတယ်။တခြားပွဲစဉ်တွေမှာတော့မန်စီးတီးနဲ့တော်တန်ဟော့စ်ပါတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒီသတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွင်းနဲ့ပတ်သက်ပြီးပြည်သူလူထုအနေနဲ့အစိုးရမလွန်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဌာနကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီလိုရာသီမှာဒေသတွင်းဖြစ်လက်ဖြစ်ထားရှိတဲ့ရာသီတုတ်ကွင်းဟာမြန်မာနိုင်ငံမှာအရေးပေါ်အဆင့်သတ်မှတ်ရမယ့်အနေအထားမဟုတ်ကြောင်းပြည်သူတွေအနေနဲ့နှကောင်းစည်းတွေတက်ဆင်ပြီးကာကွယ်ကြတာထက်လက်ကိုသန့်ရှင်းအောင်မကြာခဏဆေးပေးတာကယောဂါပိုးအမျိုးမျိုးကာကွယ်ရေးအတွက်ပိုပြီးထိရောက်မှုရှိတယ်လို့ WHO ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ယော့ချ်က VOA ကိုပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်ဆိုဝင်းကပြောပြပေးမှာပါရှင
်ကောင်းပါပြီရှင်ကျမရေးဝင်ကြီးဌာနကနေမြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးဖြစ်ပွားမှုခြေအနေနဲ့ပတ်သက်ပြီးတော့ WHO ရန်ကုန်ရုံးခွဲကိုဇူလိုင်လ24ရက်နေ့ကတရားဝင်ကြေညာခဲ့ပြီးတဲ့နောက်ပိုင်းအခြေအနေကိုနေ့စဉ်အဆက်မပြတ်အကဲခတ်စောင့်ကြည့်နေပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ယော့ချ်ကတိုက်တွန်းလိုက်ပါတယ
် I can say that this is not an emergency it is not an epidemic it doesn'trise to the level of an epidemic or pandemic even
because ခုချင်းကအရေးအဆင်မဟုတ်ပါဘူးလူများပြားကိုကူးစက်ပြန့်ပွားနေတဲ့အခြေအနေလည်းမဟုတ်ပါဘူး epidemic ကယောဂါမဟုတ်လို့ pandemic တနင်္ဂနွေလုံးပြန့်ပွားတဲ့ယောဂါအဆင်လည်းမဟုတ်ပါဘူးဒီလိုအဆင့်သတ်မှတ်ရလောက်ယောဂါခြေခြေမြန်ကူးစက်တဲ့အခြေအနေမဟုတ်ပါဘူးအခုလောလောဆယ်ကျန်းမာရေးဌာနကဒီရာသီတုတ်ကွေးအခြေအနေပေါ်မြင်းမြန်းဆန်းဆန်းသတင်းထုတ်ပြန်တာနဲ့အတူကြိုတင်ကာဝေးရေးထိရောက်ပညာပေးနေတာတွေ့ရလို့ရှင်းလင်းမိပါတယ်
ဒေသရင်းအိန္ဒိယနိုင်ငံတွေမှာလေဒီလိုမုတ်တုံရာသီမှာ H1N1 ရာသီတုတ်ကွေးဖြစ်လေဖြစ်တာရှိပြီးတော့ကျန်းမာရေးတာဝန်ရှိသူတွေအနေနဲ့အခြေအနေကိုမျက်ခြေမပြတ်စောင့်ကြည့်ဖို့လိုအပ်တယ်လို့ဒေါက်တာဂျော့ချ်ကအကြံပြုပါတယ
် One is increasing surveillance I think that's very important to find out what is going on and to strengthen that
ဒီမှာချက်ကတော့ဖြစ်ပွားနေတဲ့အခြေအနေကိုစောင့်ကြည့်ရတယ်တိုးလို့ဖို့အရေးကြီးပါတယ်ဒုတိယချက်ကတော့ H1N1 virus ပိုးကူးတာကိုပဲတရားပြစ်မှတ်ထားစောင့်ကြည့်တာမျိုးမဟုတ်ပဲတခြားဖြစ်နိုင်တဲ့ကူးစက်မြန်ပြင်းထန်အသက်ရှူလမ်းကြောင်းရောင်ရမ်းတဲ့ SARS virus ကိုလည်းစောင့်ကြည့်ဖို့လိုပါတယ်။ကျန်းမာရေးတာဝန်ရှိသူတွေဒါတွေကိုစောင့်ကြည့်နေတယ်လို့ယူဆပါတယ်။ H1N1 ရာသီတုတ်ကွေးခံစားနေရတဲ့လူနာတွေကိုပြုစုစောင့်ရှောက်နေတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအားပေးကူညီဖို့လိုပါတယ်
။ရာသီတုတ်ကွေးနဲ့ပတ်သက်ပြီးတော့ရန်ကုန်အပြင်နိုင်ငံတော်ကအများပြည်သူတွေသိရှိအောင်လဲကျူတင်ကာကွယ်ရေးအတွက်အသိပညာပြန့်ပွားအောင်ကြေကြေပြန့်ပြန့်လုပ်ဖို့အပြင်မွေးပြူထားတဲ့တရိတ်ဆန်တွေရဲ့ကျန်းမာရေးနဲ့ဆက်ဆက်ပြီးအသိပညာပေးဖို့လိုအပ်တယ်လို့ဆိုပါရယ် H1N1 ရာသီတုတ်ကွေးမကူးစက်အောင်ပြည်သူလူထုအကြပညာပေးတာတွေလုပ်ဖို့အတွက်လဲဒေါက်တာယော့စ်ကအခုလိုအကြံပြုပါရယ
် The most important thing to remember for prevention is that influenza is carried through droplets tiny droplets.
ကျူတင်ကဝဲဖို့အတွက်ဆိုရင် influenza တုတ်ခွေး virus ဟာလူခန္ဓာကိုယ်ကထွက်တဲ့ inflammation တင်းငယ်တဲ့အရေးစက်ကလေးကနေတဆင့်ကူးစက်တယ်ဆိုတာသိဖို့အရေးအကြီးဆုံးဆိုတာကိုသတိရှိနေဖို့လိုပါတယ်။ဒီလိုမမြင်နိုင်တဲ့တင်းငယ်တဲ့အရေးစက်ကများသောအားဖြင့်လက်ကတဆင့်ဖြစ်ဖြစ်မျက်နှာနှာခေါင်းမျက်စိကနေပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲဝင်လာနိုင်ပါတယ်။အရေးအကြီးဆုံးကတော့လက်ကိုရေနဲ့ဆက်ပြအသုံးပြုပြီးမကြာခဏဆေးပေးဖို့ပါပဲ။ရေနဲ့ဆက်ပြမလို့ရင်ပိုးသက်လက်ဆေးရည်ကိုပဲဖြစ်ဖြစ်သုံးဖို့ဖြစ်ပါတယ်။လက်ဆေးဖို့ကလူတိုင်းအတွက်အရေးကြီးဆုံးပါ
မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးအပြင် H5N1 ကြက်ငှက်တုတ်ကွေးဖြစ်ပွားနေမှုအပေါ်မှာလဲရောဂါကာကွယ်ဖို့အတွက်လက်ဆေးကြဖို့အကြံပြုလိုက်ပြီးတော့တကွေးရေးတန်ရှင်ရေးပတ်ဝန်းကျင်တန်ရှင်ရေးဂရုစိုက်ဖို့ဒေါက်တာ George ကတိုက်တွန်းပါတယ
် H1N1 and H5N1 are not directly connected. They are both influenza viruses but they are quite different.
H1N1 နဲ့ H5N1 ကတုတ်ကွေး virus တွေဖြစ်ပေမဲ့ဓာတ်ရိုက်ဆက်ဆံမှုမရှိပါဘူး။ကူးစက်တဲ့ပုံစံလည်းမတူပါဘူး။ H1N1 ကလူလူချင်းကူးစက်ဖို့လွယ်ပါတယ်။ H1N1 virus အုပ်စုတစ်ခုနဲ့တစ်ခုလည်းမတူပါဘူး။ H5N1 ကတော့တိရစ္ဆာန်ကနေလူကိုကူးပေမဲ့ပြင်းထန်မှသာကူးစက်တဲ့သဘောမျိုးရှိပါတယ်။
လက်ဆေးတာအပြင်အဟာရဖြစ်တဲ့အစာအတောက်စားဖို့အေးအေးဝဝအိပ်ဖို့နဲ့အသင့်အသင့်ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ဖို့ကိုလည်းဒေါက်တာ George ကအကြံပေးပါတယ
်။ I've noticed also here Yangon many people are wearing the masks.
Yangon မှာလူတွေတော်တော်များနှာခေါင်းဆီးတွေတတ်ထားတာကျွန်တော်သတိထားမိပါတယ်။နှာခေါင်းဆီးတတ်တာထက်လက်ဆေးဖို့ပိုရေးကြီးပါတယ်။လက်ဆေးတာကယောဂပိုးအမှန်တမ်းများကိုကြိုတင်ကာကွယ်ဖို့အတွက်အကောင်းဆုံးဖြစ်ပါတယ်။နှာခေါင်းဆီးကတော့ဆေးရုံကဆီအောင်နေသူနာပြုတွေအတွက်ပိုပြီးတော့တင့်တော်ပါတယ်။
WHO ရဲ့ပံ့ပိုးကူညီမှုနဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကုသရေးနဲ့ကြိုတင်ကာကွယ်ရေးအတွက်ဖိဖိစီစီဆောင်ရွက်နေတာဖြစ်တယ်လို့နိုင်စဉ်ဖြစ်ထွန်းမှုအခြေအနေတွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်နေတာကြောင့်မလို့ပြည်သူလူထုအနေနဲ့အစိုးရမလွန်ကြဘူး WHO ဌာနကိုယ်စားလှယ်ဒေါက်တာစတဖန်ပေါ်လ်ဂျော့စ်ကတိုက်တွန်းလိုက်ပါတယ်ရှင်
ဒေါက်ကင်ဆိုဝင်ဆက်သွယ်မြင်းမြန်တင်ပြခဲ့တာဖြစ်ပါတယ်တဆက်ထမှာပဲ H1N1 ရာသီတုတ်ကွေးရောဂါကူးစက်ပြန့်ပွားမှုကြောင့်မြန်မာနိုင်ငံအတွင်းသေဆုံးသူအရေအတွက်များနေလို့စိုးရိမ်မှုတွေတိုးလာနေတဲ့အကြောင်းဒီနောက်မှစုအစည်းအဝေးမှာကိုစီသူတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်ဇူလိုင်လအတွင်းမှာရန်ကုန်တိုင်းချင်းပြည်နယ်ပဲခူးတိုင်းအေရော်တီတိုင်းနဲ့မွန်ပြည်နယ်တွေမှာ influenza A H1N1 PDM09 virus ပိုးတွေ့ရှိခဲ့တယ်လို့ကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်။2019ဇူလိုင်လအတွင်းရာသီတုတ်ကွေးရောဂါ seasonal flu H1N1 ဖြစ်ပွားသူ30ဦးထက်မနည်းရှိခဲ့ပြီးတော့6ဦးသေဆုံးခဲ့ပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့ရောဂါထိန်းချုပ်နိုင်ရေးစီစဉ်ဆောင်ရွက်နေတာအပြင်မြန်မာနိုင်ငံမှာဖြစ်နေတဲ့ H1N1 virus ပိုးရဲ့ဗီဇကိုဂျပန်နိုင်ငံကိုပေးပို့ပြီးတော့ယောဂနဲ့ကန့်ညီမဲ့ကာကွယ်ဆေးရဖို့ဆောင်ရွက်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါရယ်။ရာသီတုတ်ကွေးယောဂါဟာမြန်မာနိုင်ငံတစ်ခုတည်းဖြစ်တာမဟုတ်ဘဲနဲ့ဒေသတွင်းနိုင်ငံတွေမှာလည်းဖြစ်ပွားနေတဲ့ယောဂါဖြစ်ပြီးတော့အစိုးရမလုံခြုံကြဖို့နဲ့ဂရုတစိုက်ကာကွယ်ကြဖို့ဇူလိုင်လ24ရက်နေ့ညနေတင်းစာရှင်းလင်းပွဲမှာကျန်းမာရေးဦးစီးဌာနကပြောပါရယ
်။ရာသီတုတ်ကွေးနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့အလွန်တရာကြောက်ရွံ့စရာမရှိတဲ့အကြောင်းနော်ဆရာတို့နိုင်ငံမှာဆရာတို့ရဲ့ရန်ကုန်မှာမြို့ပေါ်မှာရှိတဲ့ဆေးရုံကြီးများတမားတော်ကြီးများဟာဆရာတို့ရဲ့ဒီအရာဒီတုတ်ကွေးယောဂါကိုထိထိရောက်ရောက်ကင်တွယ်ပုသပေးနေတယ်ဆိုတဲ့အကြောင်းကိုလည်းဆရာအနေနဲ့သတင်းစကားအနေနဲ့ပြောလိုပါတယ်။ရာဒီတုတ်ကွေးဆိုတဲ့ယောဂါဟာနှစ်တိုင်းဖြစ်နေကြယောဂါပဲဖြစ်ပါတယ်။အထူးဆန်းယောဂါမဟုတ်ပါဘူး။နော်ဆရာတို့နိုင်ငံအပါအဝင်ဆရာတို့ရဲ့အိမ်နီးချင်းနိုင်ငံတွေမှာလည်းဒီယောဂါဖြစ်ပွားနေတာဖြစ်ပါတယ်။
ရာသီတုတ်ကွေးယောဂါ H1N1 ဟာအေးမီတုတ်ကွေးနဲ့ဆင်တူတာမို့လို့အေးမီတုတ်ကွေးဖျားပြီးဆိုတာနဲ့သတိထားဆင်ကျင်ဖို့အထူးလိုအပ်တယ်လို့ထူထူယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးကပြောပါတယ
်။တုတ်ကွေးဖြစ်လို့ရှိရင်ကျွန်တော်အနားယူပါအလုပ်မလုပ်ပါနဲ့ကြောက်မသွားပါနဲ့တုတ်ကွေးကုသချက်ကသိအရေးကြီးတယ်တုတ် virus ပိုးဖြစ်တဲ့ကြောင့် virus သေဆေးတွေကျွန်တော်ကတောက်နေလို့သိမထူးဘူးပြီးတော့ဗတိစီကပိုးသက်ဆေးဗတိယာပိုးသက်ဆေးတွေလည်းတောက်ပြီးမထူးဘူးအဲ့တော့ကျွန်တော်ကတုတ်ကွေးကုသချက်ကိုအများအားပြောပြတာနံပါတ်1အနားယူပါအနည်းဆုံးနှိမ့်ခင်းပဲအိပ်ရထဲမှာနှစ်နာရီလောက်လှဲပြီးနားယူပါနှိမ့်ပဲအညာအိပ်တဲ့ပြင်ကိုပြီးတော့မှရေနှစ်ပလင်းခွဲလောက်တောက်ပါဒါ dehydration နဲ့လူတွေရေခက်ခန့်ချောက်တာလည်းကာကွယ်သွားပြီးတော့မှအစာဝဝလင်လင်စားပါเนาะသူကဖျားပြီးသူဝေးဖြစ်ပြီးဆိုဘိုးကရှောင်းတရားရှောင်းပေါ့တရားသီးမစားဘူးเนาะဆံမြုပ်ပဲတောက်အောင်မယ်ဆိုတာမျိုးမဟုတ်ပါဘူးပုံမှန်အတိုင်းစားပြီးတော့နားယူပါပြီးတော့မှတကယ်ခဲပြောက်ဆေးတို့ဘာလို့ခုနကလေပင်နာဆိုလေပင်နာတက်တာတဲ့ဆေးတို့ပေါ့เนาะဒီဆေးတွေကျွန်တော်တောက်လိုက်လို့ရှိရင်နှစ်ရက်သုံးရက်အတွင်းတက်တာပါပါတယ်အဲ့လိုနေရာသုံးရက်မှမတက်တာလို့ပြင်းထန်တဲ့အဆင့်ရောက်လာပြီချောင်းလေးလည်းရမ်းဆိုးအဲ့ဒါလေဗင်းနဲ့တက်ရှူကြက်လာပြီ၅ရက်ကျော်လာပြီဆိုရင်တော့ကျွန်တော်ခုနပြောတဲ့ဆန်းသက်ဆစ်ဆေးဖို့လိုလာပြီအဲ့ဒါကတော့နှာခေါင်းထဲကသူတို့ပြောတဲ့နှာဖတ်တို့နှာတို့ပတ်ဟာလားအဲ့တို့လိုက်တဲ့လေဗင်းထဲကတို့ပြီးတော့ကျွန်တော်ပိုးမွေးကြည့်ပြီးတော့ဒါ H1N1 ဖြစ်နေပြီဆိုရင်တော့ ဒါပြင်းထန်တဲ့တုပ်ကွေးလို့ကျွန်တော်သတ်မှတ်တာပါလက္ခဏာကြည့်ပြီးတော့လည်းကျွန်တော်သတ်မှတ်တယ်လူတိုင်းရှောက်စစ်စီရတော့မလို့ပါဘူ
းအခုဖြစ်နေတဲ့ H1N1 virus ဟာရာသီကာလကိုအခြေခံပြီးတော့ပြန့်နှံ့နေတဲ့ရောဂါပိုးဖြစ်တာကြောင့်နေရာအနှံ့မှာရှိနေတာမို့နေ့စဉ်လူမှုဘဝမှာသတိထားနေထိုင်ဖို့ဒေါက်တာမြင့်ဦးကအခုလိုအကြံပြုပါတယ်
သိအများကြီးမကြောက်လန့်ပါနဲ့ဝက်တုပ်ကွေးလည်းမဟုတ်ပါဘူးဝက်သားတွေမစားပါနဲ့လို့ဘာလို့မဟုတ်ပါဘူးနော်ဝက်သားလည်းစားလို့ရပါတယ်အစာဟာရပြည့်ပြည့်ဝစားပါတာမန်ကျွန်တော်တို့ကောက်ွဲတဲ့နီးတွေပေါ့ကောက်ကောက်စေးတွေလည်းသွားပြီးတော့အသေးအံရှာပြီးထိုးစရာမလိုပါဘူး mask တွေလည်းအသေးအံမရတာတွေကိုလိုက်ရှာပြီးတော့လုပ်စရာတော့မလိုပါဘူးဒါပေမဲ့ mask ကလည်းတကောက်ွဲမှုတစ်ခုဖြစ်တယ်နောက်ကလူတော်တွေသွားတာတွေအများဆုံးရှောင်ဖို့ပေါ့ကျွန်တော်တို့ဒီစူပါမားကတ်တွေမှာပွဲလန်းသဘင်တွေမှာသွားနေချောင်းဆိုရနာရတောင်းတောင်းတိုက်ကြတွတ်ကြအဲ့ဒါလက်တွေကင်ကြလက်ကိုအိမ်မှာမစေးမိခင်မှာကိုကြအဲ့တော့တို့စူပါမားကတ်တွေမှာကျွန်တော်တို့ရက်ပြန်လေးတွေလိုလက်ကလေးပစ်ကနေလုပ်ပြီးတော့စတန်ဒါဒိုင်ဇာလေးတွေနဲ့ပွတ်တာလေးတွေရှိတယ်အဲ့ဒါမှုလေးတွေနဲ့ကိုယ့်အိမ်မှာလည်းကိုယ်ဆောင်တာကိုယ့်ပလင်းနဲ့ဆောင်တာလက်စေးတွေအထိမဆောင်တော့ဘူးရောက်တာနဲ့ကျွန်တော်ကကိုခန်းထဲရတယ်ပြည့်ပြည့်ပြည့်စလုပ်ပြီးခါနဲ့ပွတ်လိုက်လို့ရှိရင်လည်းအဲခုနကအဲ့ဒါလေးကျွန်တော်တို့ပိုးတက်ပြီးသားဖြစ်တယ်အဲအဲ့ဒါမှုလေးတွေကောင်းွယ်ကာကွယ်မယ်ဆိုရင်ရတယ
်လေတုတွေကတဆင့်ကူးစက်တဲ့ virus ဖြစ်တာကြောင့်ကာကွယ်မှုအားကောင်းတဲ့ N95 မျိုးစားနှာခေါင်းစည်းကိုအသုံးပြုကာကွယ်ကြဖို့နှိုးဆော်ထားပါတယ်လူများအသုံးပြုနေတဲ့တာမန်နှခေါင်းစည်းတွေဟာလည်းအကာအကွယ်မပါတာထက်ဆိုင်အတိုင်းအတာတစ်ခုထိကာကွယ်ပေးနိုင်တယ်လို့ဆေးပညာရှင်တွေကဆိုပါတယ်။ရန်ကုန်မြို့နယ်လူထုကြားမှာတော့သတိထားပြီးတော့အလေးထားကာကွယ်သူတွေရှိတယ်လို့ဂျမားရဲ့အသည့်နေပါသူတွေလည်းရှိပါတယ
်။ဒီဥစ္စာပြင်းထန်တဲ့เนาะတုတ်ကွေးယောဂါလို့ကျွန်တော်သိရပါတယ်။အဲ့ဒီခါမှာအဆုတ်ရောင်ယောဂါနဲ့ပေါင်းလိုက်တဲ့အခါကျတော့တော်တော်လေးကိုအခြေအနေဆိုးသွားတဲ့နေသားမျိုးကျွန်တော်တို့ဟိုဟာဂျမားရဲ့ဌာနကနေပြီးထုတ်ပြန်တာကိုဖတ်ရှုရပါတယ်။
ဟုတ်ကဲ့ဒီယောဂါအခုမဖြစ်ပွားအောင်လို့ပေါ့သူကဝတ်သားနေစပြီးတော့ဖြစ်တယ်လို့လည်းပြောရင်လေဟိုကုဆတ်ယောဂါဗိုင်းရပ်စ်အနေနဲ့ပေါ့အဲ့တော့အစားတောင်းလည်းဆင်ကျင်ရမယ
်ဟိုဆေးရုံနေပါရဲသွားမယ်ဆိုလို့ရှိရင်တော့ဒီလို mask နဲ့တော့မရဘူးပေါ့နော် I95% ကာကွယ်ပေးရဲ့ mask တွေကပိုကောင်းတယ်လို့တော့ထင်ပါတယ
် H1N1 ကုဆတ်ခံသူအနေနဲ့ဆေးရုံဆေးခန်းကိုအချိန်မီရောက်ရှိကုသနိုင်ရင်ယောဂါတတ်တာနိုင်တာမို့လို့ယောဂါတန်တရားရှိရင်ဆေးရုံကိုအမြန်ဆုံးလာရောက်ကုသဖို့ကျန်းမာရေးဝန်ကြီးဌာနကနှိုးဆော်ထားပါတယ်Influenza A H1N1 PDM09 virus ဘူဟာ2009ခုနှစ်မှာကမ္ဘာကပ်ယောဂအသွင်ဖြစ်ပွားခဲ့ပြီးတော့လက်ရှိမှာတော့ရာသီတုတ်ကွေးယောဂ seasonal flu H1N1 အနေနဲ့ဆက်ပြီးတော့ပြန့်ပွားနေတာပါမြန်မာနိုင်ငံမှာ2009ခုနှစ်ကနေ2016ခုနှစ်အတွင်းရာသီတုတ်ကွေးယောဂ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးတော့အခု2018ခုနှစ်ကြာမှာ H1N1 နဲ့လူသေဆုံးမှုရှိခဲ့တာပါရာသီတုတ်ကွေးယောဂါဟာတကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3,000-5,000အထိဖြစ်ပွားလေရှိပြီးတော့လူဦးရေ2,000+-5,000အထိတည်ဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာထားပါတယ်မြန်မာပြည်မှာလက်ရှိဖြစ်နေတဲ့ H1N1 ကိုထိန်းချုပ်နိုင်ဖို့တလနီးပါအချိန်ယူရလိမ့်မယ်လို့လည်းကျန်းမာရေးဦးစီးဌာနကပြောဆိုထားပါတယ်ခင်ဗျာ
တရင်နောက်မဆုအစီအစဉ်ကိုနှาศင်ခဲ့ကြရတာပါVOA မြန်မာပိုင်းစနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့မြန်မာတခွင်အစီအစဉ်အလှက်ပါဆိုင်ကယ်အများဆုံးစီးကြတဲ့ဒီရန်ကုန်မြို့စုံတွေမှာဆိုင်ကယ်စီးပြီးလူရဲမှုတွေတိုးလာနေလို့ဒေသခံတွေစိုးရိမ်ပူပန်နေကြပါတယ်ဒီလိုဖြစ်ပျက်နေတာတွေကိုအာဏာပိုင်တွေဘက်ကထိရောက်တဲ့တားမြစ်မှုတွေမရှိတဲ့အတွက်အခြေအနေတွေပိုဆိုးလာနေတာပါအပြည့်အစုံကိုတော့မြန်မာတခွင်အစီအစဉ်မှာမြင့်မခသတင်းအေဂျင်စီကကိုကောင်းမြဖြိုးတင်ဆက်ပေးမှာပါရှင်
ရန်ကုန်ရဲ့မြို့စုံတွေဖြစ်တဲ့လိုင်တာယာအပါဝင်အင်းစိန်မြို့နဲ့တောင်ကုန်းမြို့နဲ့ဒလားမြို့နဲ့စတဲ့မြို့နယ်တွေမှာဆိုင်ကယ်နဲ့ဖုံးလူတာပတ်စံလူတာတွေကအခုချိန်ထိရှိနေသေးပါအဲ့လိုဆိုင်ကယ်နဲ့လူရဲမှုတွေဟာနေ့လယ်ပိုင်းနဲ့ညပိုင်းအလုတ်ပြောင်းချိန်တွေမှာဖြစ်ပွားလေးရှိပြီးတော့အထူးသဖြင့်တော့လာစမ်းပိုင်းတွေမှာပိုဖြစ်ပွားတတ်ပါတယ်လိုင်တာယာမြို့နယ်မှာဆိုရင်တော့တရက်ကိုရေကူရအနေနဲ့လူရဲမှုတမှုနှစ်မှုလောက်ရှိနေတတ်တယ်လို့လိုင်တာယာမြို့နယ်ရဲ့တန်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ်အဲ့လိုလူရဲမှုတွေဘာကြောင့်ဖြစ်နေတာလဲဆိုတဲ့အကြောင်းကိုတော့ဦးဝင်းမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့လိုင်သာမျိုးနေလော်တော့ကိုစလေတဲ့အနေနဲ့ဒီကိစ္စကိုစကြရတရားကိုထိထိရောက်ကင်တွေ့ဖို့ဆိုပြီးတော့ကျွန်တော်တို့တက်ဆိုင်ရာဒီလုံခြုံရေးပိုင်းဥပဒေစိုးမိုးရေးပိုင်းကိုအဓိကတာဝန်ယူရတဲ့ပုဂ္ဂိုလ်များနဲ့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်သို့တော်လည်းပဲတရားဒီအခုချိန်ထိကျွန်တော်တို့ထိရောက်တဲ့ဒီအကောက်တဲ့ဖော်မှုမဖြစ်လာဘူးနောက်တစ်ချက်ကဒီလိုကိစ္စတွေဖြစ်ပေါ်လာခြင်းသည်လိုင်တာယာမှာလူရဲ့အင်မတန်မှအစမတန်များတဲ့အကြောင်းအလေးတစ်ချောင်းနောက်တစ်ခါအနေနဲ့ရရကပုံစံမျိုးမျိုးနဲ့ရောက်ရှိလာကြတယ်တချို့တော့ဥပဒေကိုချိုးဖောက်ခြင်းနဲ့ချိုးဖောက်နေတဲ့လူတွေကြောင့်တချောင်းပေါ့ နောက်တစ်ချက်ကလိုင်သာမြို့နယ်မှာကျူးကျော်တွေအဆောင်တွေအမတန်မှများနေကျူးကျော်တွေများခြင်းအကြောင်းအရာဒီလေဒီတရားဥပဒေစိုးမိုးမှုကိုအဲ့ဒီဖြစ်လာနိုင်တဲ့အကြောင်းအရာဖြစ်ပါတယ်ဆိုတော့ဒါကြောင့်မို့လို့ဒီအရာတွေကိုစနစ်တကျနဲ့ရေရှိကြိုက်တွေသွားမဲ့လုပ်ငန်းစဉ်ဖြစ်ပါတယ
်ပြည်သူတွေဟာလူရက်ခံရပြီဆိုရင်တော့ရဲစခန်းကိုအတိုင်ကြားတာတွေရှိသလိုရဲစခန်းမတိုင်ပဲလွှတ်တော်ကိုယ်စားလှယ်တွေစီကိုတွားရောက်တိုင်ကြားတာတွေလည်းရှိနေပါတယ်လိုင်းတရားမြို့နယ်အမှတ်15ရပ်ကွက်အုပ်ချုပ်ရေးမှူးဦးထွန်းလင်ကတော့လူရက်သူတွေဟာကင်းလက်တဲ့အဖွဲ့တွေကိုစောင့်ကြည့်နေတတ်တယ်လို့အခုလိုပြောရတယ်
။ကျောင်းရပ်ကွက်မှာဆိုလူနေမှုအားအနည်းဆုံးနဲ့လူရက်မှုခံရဆုံးနေရတာကိုနိုင်ကြည့်ကွယ်။အခြားရပ်ကွက်တွေရပ်ကွက်တွေမှာလည်းရှိတယ်။စက်မှုဇုံတွေမှာလည်းရှိတယ်။စက်မှုဇုံဆိုရင်ညာဘက်ဆိုလို့ရှိရင်6ရပ်ခွန်လောက်ဆိုလို့ရှိရင်တော်တော်လူပြတ်သွားတယ်။စက်မှုဇုံတစ်စုံလုံးမှာရှိတယ်ဆိုတာစက်ယုံတွေမှာသာလည်းမီးလင်းတာစက်မှုဇုံတော်တဲ့လမ်းတွေမှာမီးမလင်း။အဓိကပြောချင်တာကတော့ရခိုင်နှုန်းကကျွန်တော်တို့ဖြစ်တည်ခဲ့တဲ့လူရမှုတွေဒီဟုတ်အဲကျွန်တော်တို့လည်းကျွန်တော်တို့ရဲ့အုပ်ချုပ်ရေးအင်အားရဲတပ်ဖွဲ့အင်အားပေါင်းဆက်ပြီးနိုင်တဲ့၍ကျွန်တော်တို့ဆောင်ရွက်တယ်ဆောင်ရွက်တဲ့နေရာမှာအလုံးစုံတော့ကျွန်တော်တို့မဆောင်ရွက်နိုင်ဘူးပေါ့နော်ပြီးပြည့်စုံတယ်ဆိုတာတော့မရှိဘူးပေါ့လုံနေသေးပဲလုံနေကြုံပဲ
အလောက်ကအပြန်ဖုံးလူရခံခဲ့ရတဲ့လိုင်းတရားမှနေတဲ့ကုမ္ပဏီဝန်ထမ်းမှတ်တည်ကတော့လူရသူတွေဟာနောက်ပိုင်းမှာဖုံးနေတာမကပတ်စံအိတ်ရွှေငွေနဲ့လူကိုပါအနေဖြစ်အောင်ပြုလုပ်လာမှာကိုစိုးရိမ်နေပါတယ
်ဆိုတော့ညီမပုံပြောက်တယ်ညီမနှစ်မျိုးတာပေါ့လို့ဆိုတော့ဟိုကနေရတယ်လာပြီးတော့ဒီမှာလာနေရဆိုတော့ပုံပြောက်သွားဆိုတော့ညီမစိတ်မကောင်းဘူးငေါနေတယ်ပေါ့နော်ညီမတော့တက်စိုးရိမ်တာဒီပုံပြောက်တာဟုတ်တယ်ဒါဖုန်းကမသိင်းပေါ့နော်သိင်းမသိင်းအလောက်တက်မှုရနောက်ပိုင်းကျလို့ရှိရင်ကိုကတကယ်လို့မှသူကစိုးရွားလာမယ်တက်စိုးလာလို့ပတ်စံအိတ်တွေပါတယ်ဒီနိုင်တာတက်စိုးလာမယ်ဆိုလို့ရှိရင်ညီမဝတ်ထားတဲ့ဟိုရွှေတွေပါတယ်ဝတ်ထားလို့ရှိရင်လူလာမယ်ဖြစ်တာမျိုးအဲ့လိုမျိုးဆိုလို့လုပ်မယ်ပြီးလို့ရှိရင်အင်္ဂလိပ်တယောက်တည်းပြန်လာလို့ရှိရင်ဟိုထားထောက်ပြီးလူလာမျိုးတို့မတရားကျင့်တာမျိုးတို့အဲ့လိုမျိုးတွေပေါ့နော်ဒီမဲစရိုက်ဆက်လာတာမျိုးဖြစ်သွားမယ်ဆိုလို့ရှိရင်ညီမကြောက်တာပေါ့အ
ဲ့လိုလူရဲမှုတွေရှိနေတဲ့အတွက်အခုချိန်မှာတော့ရဲတပ်ဖွဲ့နဲ့အုပ်ချုပ်ရေးမှုအဖွဲ့တွေဟာလှည့်ကင်းတာမကပိုင်လော့ project အဖြစ်ပြည်သူ့ဗဟိုပြုသတင်းပေးစောင့်ကြည့်တာကိုလည်းစမ်းသပ်အသုံးပြုနေပါတယ်။ဒါအပြင်ရန်ကုန်စီမင်းတာယာနယ်နေမိထဲမှာရှိတဲ့စိုင်းကယ်မစီးရဆိုတဲ့မြို့နယ်တွေမှာလည်းစိုင်းကယ်တွေကိုအရေးယူဖို့ညွှန်ကြားထားပေမဲ့အခုအချိန်ထိအရေးမယူနိုင်သေးဘူးလို့ဦးဝင်းမောင်ကအခုလိုပြောပါသေးတယ်
။အခုက license မဲ့စိုင်းကယ်တွေပုံပုံများလာတဲ့အခါမှာပုံပုံပြီးစောရလာတယ်လို့ပြည်သူလူထုကထင်လာကြတယ်။ဒါပေမဲ့ဒီခေတ်မှာပို့ပြီးတော့တည်င်းချက်လက်ပုံမြန်တဲ့အခါကျတော့အရေးအတွက်အားဖြင့်တော့ပြစ်မှုဟာများလာတယ်ဆိုတာနဲ့အရေးအတွက်များတယ်ဆိုတာကမှန်ကန်တဲ့တရားချက်လက်ပုံမှာယူဆတာမဟုတ်ပါဘူး။ဒါပေမဲ့တည်င်း information ကဘယ်နေရာမှာစိုက်ကင်းနဲ့လူဝါတယ်။ဘယ်နေရာတော့လူဝါတယ်ဆိုတော့ဒီ information ကတော့မြန်ဆန်လာတဲ့အခါကျတော့ပို့ပြီးတော့ဖြစ်ပေါ်နေလို့မျိုးဖြစ်နေတယ်။ဆိုတော့ကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဒီကိစ္စသည်ရန်ကုန်တိုင်းလွတ်တော်မှာရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်စေရရဲ့အဆိုအရလည်းအောက်ထားတာရှိတယ်။ဒီစိုက်ကဲကယ်ရီနဲ့လိုင်စင်မဲ့စိုက်ကယ်တွေကိုဘယ်လိုစနစ်တကျနဲ့စီမံချက်နဲ့ဆောင်ရွက်ဖို့ရှိတယ်လေ။တရားဥပဒေစိုးမိုးရေးအတွက်ဟိုလေးဆိုဒီအဆိုကိုလည်းရန်ကုန်တိုင်းအဆိုရအနေနဲ့အကောင့်တွေပေါ်တဲ့လုပ်ငန်းစဉ်တွေသူတို့စတင်လုပ်နေပါတယ်။ဒါပေမဲ့ဒီညွှန်ကြားချက်တွေကိုအောက်ချင်မှာရှိတဲ့တာဝန်ရှိတဲ့ပုံကူများနေပြီးတော့အခုဒီအကောင့်တွေမပေါ်သေးတာကျွန်တော်အမတန်မှအံ့ဩမိပါတယ
်အခုချိန်မှာတော့ပြည်သူတွေဟာအဲ့လိုလူရက်ခံနေရတဲ့အတွက်အပြင်မှာက Facebook ပေါ်မှာပါစိုင်းကယ်တွေကိုအေးအေးယူပေးဖို့တင်ပြတောင်းဆိုနေကြပြီးအဲ့လိုလူရက်နေရတွေကိုလည်းဥပဒေအရထိထိရောက်ရောက်ဆောင်ရွက်ပေးဖို့အရေးကြီးနေပြီလို့ပြည်သူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာ
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုဒီစနေညဓာတ်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချင်ပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒီဒုတိယပိုင်းနာရီဝက်အစီအစဉ်မှာတော့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြမှာပါအစီအစဉ်တင်ဆက်သူကိုအောင်လုံးဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာတိုက်ရိုက်လေးလိုင်းစီစဉ်ကကျိုးဆိုးပါတယ်ဒီနေ့စီစဉ်မှာတော့မြန်မာနိုင်ငံလူမှုကျန်းမာရေးနဲ့ကူးစက်ရောဂါအကြောင်းဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီရက်ပိုင်းတွေအတွင်း H1N1 ရာသီတုတ်ခွေး H5N1 ကြက်ငှက်တုတ်ခွေးကူးစက်ရောဂါတွေကြောင့်လူတွေတိရိစ္ဆာန်တွေတေချာကြေကြရတဲ့အထိဖြစ်နေပါတယ်ဒီလိုကူးစက်တတ်တဲ့ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံအနေနဲ့ကာကွယ်နိုင်တဲ့အစီအမံတွေလုံလောက်မှုရှိပါရဲ့လားမြန်မာနိုင်ငံရဲ့လူမှုကျန်းမာရေးဆက်ရှောက်မှုစနစ်မှာဘယ်လိုလိုအပ်ချက်တွေရှိနေသလဲဆိုတာတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုကမှလေးလိုက်မော်ရောက်နေပါပြီ။ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကတော့ဒေါက်တာမြင့်ဦးဖြစ်ပါတယ်။သူကတော့ဒီလိုလူနာတွေကိုနေတဲ့လူကကုသပေးနေတဲ့အတွေ့အကြုံရှိတဲ့သူပုဂ္ဂိုလ်တူဖြစ်ပါတယ်။နောက်ထပ်ဆွေးနွေးမဲ့ပုဂ္ဂိုလ်တစ်ယောက်ကတော့အမေရိကန်ပြည်တော်စုခြေဆိုင်ဒေါက်တာတင့်ဆွေပါ။သူကတော့ကျန်းမာရေးဆောင်မတွေလည်းရေးသားနေတဲ့စိတ်ပညာရှင်တူဖြစ်ပါတယ်။ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုသိချင်ပါတယ်။မြန်မာနိုင်ငံမှာဒီ H1N1 တုတ်ခွေးနဲ့ပတ်သက်လို့ဆောင်ရွက်မှုတွေပေါ်မှာကျေနပ်မှုရှိတဲ့ကြောင့် WHO တောင်းရှိသူကကျွန်တော်တို့ VOE ကိုပြောပါတယ်ဆိုတော့ဆရာမြင့်ဦးအနေနဲ့ရောအခုလက်ရှိဟိုအာနာပိုင်ဒီဘက်ကဒါနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေပေါ်မှာဟိုကျင်းနေအားရမှုအတိုင်းတာဘယ်လိုရှိပါသလဲခင်ဗျာ
ဒီ WHO ကတော့သူတို့ဒီပေါ့ဒီပေါ်မှာနိုင်ငံရဲ့လက်ရှိဆောင်ရွက်ထားတဲ့ကျင်းနေတယ်လို့ပြောပေမဲ့ပမာပြည့်ပြည်သူလူတွေအားမရတာတော့တွေ့ရတာပေါ့နော်အားမရတာတွေ့ရဆိုတာကကျွန်တော်တို့ဒီပြင်ပမှာဆေးကုနေတဲ့ဆွေရောဆရာဝန် GB ဆရာဝန်တွေပေါ့ဒီ GB ဆောင်နေဟာကျွန်တော်တို့ဒီတုတ်ခွေးရောဂါပေါ့သူတို့ပြောတဲ့ seasonal flu ပေါ့ဗျာ။ယာစီတုတ်ခွေးကိုကုနေတာ3-5ကြော်လောက်ရှိနေပြီ။ဟိုကျွန်တော်တို့မူရာမုန်တိုင်းကြီးဝင်လာတယ်ဟိုကတိုင်းနိုင်ငံအဝမ်းမှာတုတ်ခွေးတွေဖြစ်နေကြတာ။အဲ့တော့ကျွန်တော်တို့သိကြတော့ကတုတ်ခွေးက virus A B C တွေကဖြစ်တာပေါ့ဗျာ။အဲ့တော့ A မှာမှအခုက sub type ပေါ့နော်သူတို့ပြောတဲ့အဆင်ခွဲမျိုးခွဲ H5N1 ဆိုတာပေါ်လာတာကခုနပြီးခဲ့တဲ့တစ်ပတ်နှစ်ပတ်လောက်မှကျွန်တော်ကသိရတယ်။အဲ့တော့အဲ့ဒီကျွန်တော်တို့ဒီလွန်ခဲ့တဲ့3-5လောက်တည်းကဆေးကနေမှလူတွေပြုံတိုးပြီးတော့အဲဆီကနေမှာတစ်ဆ3000လူနာတွေများပြီးတော့တုတ်ခွေးလူနာတွေဖြစ်နေကြတာအဲ့ဒီလူနာတွေထဲမှာဘယ်လောက် H1N1 ရှိသွားတယ်လဲကျွန်တော်မသိဘူးပေါ့နော်နောက်တစ်ခုကအခုအစိုးရကြေညာတာတွေအကုန်လုံးကကျွန်တော်တို့ဒီအစိုးရဆေးရုံတွေကနေထုတ်ပြန်တာအဲ့တော့ public ဆေးရုံတွေမှာတက်နေတဲ့လူတွေ H1N1 ပိုးတွေ့သလားအဲ့ဒီလူတွေဘယ်လောက်ရှိသလဲဆိုတော့ဒါကြောင့်ကျွန်တော်တို့အခုနှစ်ပတ်လောက်ကြာမှာဝေယုံတုံးကလူတွေသေးတယ်ဘာတွေဖြစ်လာလဲပေါ့အဲ့ဒီလူတွေသေးတယ်လို့မသိခင်မှာ Facebook မှာဇာတ်လမ်းတွေပြတာပေါ့နော်လူတွေ15ယောက်သေသွားပြီ18ယောက်သေသွားပြီဆိုတော့အဲ့တော့မှပဲကျန်းမာရေးဝန်ကြီးဌာနကကြေညာတာပေါ့နော်အဲ့တော့ပြည်တွင်းမှာရှိတဲ့ပြည်သူလူထုရဲ့ကျန်းမာရေးဆောင်ရှောက်သူအနေနဲ့ကတော့သိတော့အားမရဘူ
း
ဘာလို့အားမရလဲဆိုတော့ကျွန်တော်ကြေညာတာနောက်ကျတယ်လို့ကျွန်တော်ယူဆတာပေါ့နော်ဒါပေမဲ့လည်းယနေ့တုံ့ပြန်ဆောင်ရွက်နေကြတော့အားရဖို့ရှိပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဒေါက်တာတင်းဆွေရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာဒေါက်တာတင်းဆွေကဒီလက်ရှိအမေရိကန်ပြည်တော်စုမှာရှိနေတယ်လို့အရင်ကဒီကျွန်တော်အိန္ဒိယနိုင်ငံမှာလည်းဟိုတော်တော်အခြေချနေခဲ့ဘူးလေဆိုတော့ဒီလိုနိုင်ငံတကာမှာဒီလိုမျိုးကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမျိုးမှာဟိုဆောင်ရွက်ချက်တွေနဲ့အခုလက်တလုံးမြန်မာနိုင်ငံမှာဆောင်ရွက်ချက်တွေပေါ့ဟိုနှိုင်းယှဉ်ကြည့်မယ်ဆိုလို့ရှိရင်ကျေနပ်အားရလို့ပြောနိုင်လားဆရာ
ဟုတ်ကဲ့ဒီအခုရာသီတုတ်ခွေး H1N1 ကအိန္ဒိယရောဗမာပြည်ရောတပြိုင်တည်းလို့လို့ဖြစ်တယ်။အိန္ဒိယနိုင်ငံနှစ်ခုလည်းဖြစ်တယ်။နှစ်ခုလုံးဟာဖွံ့ဖြိုးဆဲတိုင်းပြည်အဆင့်တွေဖြစ်တော့ကပြည်သူလူထုနဲ့အစိုးရရဲ့အဲ့ဒါဆောင်ရွက်မှုနဲ့တုံ့ပြန်မှုကတော့သိတော့မကွာဘူးခင်ဗျ။အိန္ဒိယကကျွန်တော်တို့လည်းချမ်းသာတယ်ဆိုတာတောင်မှသူမှလည်းပြောစရာဆိုစရာထောက်ပြစရာတွေအများကြီးရှိပါတယ်။အဲ့တော့လက်ရှိဗမာနိုင်ငံရဲ့အခြေအနေကလည်းဟိုဒီတိုင်းပါပဲဒါကတော့အခုအစိုးရလက်ထက်မှာမဟုတ်ဘူးအစဉ်ဆက်ကဟိုကျမရေးနေပတ်တယ်လို့ရှိရင်ပြည်သူလူထုကအစိုးရကိုပြောခဲ့ဆိုခဲ့တာတွေရှိတယ်အရင်ကတော့ဟိုစစ်စိုးရလက်ထက်တွေတော့ငါအဲယောဂါကပ်ပဲဖြစ်ဖြစ်ထိခိုက်ဒဏ်ရာမတော်တဆဖြစ်တာပဲဖြစ်ဖြစ်အဲ့လိုဖြစ်တိုင်းဖြစ်တဲ့အရေးတွင်းနဲ့ဒေသုံးတဲ့အရေးတွေကိုထိန်ချမ်းပြီးတော့ထားတဲ့အစဉ်လာတွေရှိခဲ့တော့ပြည်သူလူထုကအဲ့ဒီမယုံကြည်မှုအခြေခံအမှားနေပြီးတော့ဒီနေ့အစိုးရလက်ထက်ရောက်လာတာပေါ့အဲဒါကြောင့်ဒီနေ့အစိုးရကတော့ဟို ဟိုဆရာဒေါက်တာမြင့်ဦးပြောသလိုပေါ့တရားဝင်ရတဲ့စင်ရရဲ့စင်စရာတွေကိုဟိုအတိအကျထုတ်ပြန်ပြီး WHO နဲ့လည်းပူးပေါင်းဆောင်ရွက်နေတော့ဒါအရင်တော့အများကြီးတိုးတက်လာတယ်ပြည်သူလူထုဘက်ကလူဆိုရမှုတော့ကမှုလေအဲဆိုရမှုတွေရှိတာတော့မှန်တယ်ဒါမလို့ဒီချိန်ထဲမှာအခုဒီတိုင်မကြခင်နှစ်နေနေကနေပြီးတော့ဖြစ်လာတဲ့လူမှုရေးကွန်ရက်ပေါ့အဲ့ဒီကွန်ရက်တွေတော့တုံချပြီးတော့မှန်လာရောမှားလာရောဟိုသတင်းတွေဖြတ်ကြတယ်အဲ့ဒါကအစိုးရဖြတ်တာမဟုတ်လူလူကဖြတ်တာအဲ့တော့ကျွန်တော်လူလူဘက်ကိုကျွန်တော်ကဟိုပို့ပြီးတော့ညင်ညင်နဲ့ခင်ဗျာ
ဟုတ်ကဲ့
အဲ့ဒီမှာပို့ဟိုမှားတဲ့သတင်းတွေကိုလူလူကိုထိတ်လန့်ချောက်ရွံ့အောင်ကြောက်ရွံ့အောင်လုပ်တဲ့သတင်းတွေနောက်တစ်ခါစီဝါရေးလောဘသဘာဝလို့ပဲကျွန်တော်ပြောချင်ပါတယ်ကာဝယ်မှုကိစ္စမှာတရားဝင်အစိုးရရရော WHO ရထုတ်ပြန်တာတွေမဟုတ်တဲ့ဟလားဆေးရောက်ညင်လို့ပစ္စည်းရောက်ညင်လို့လုပ်တဲ့လူတွေလည်းပေါ်တော့တာကျွန်တော်တင်ပြချင်တာကတော့ပြည်သူလူတစ်ပတ်ကလည်းဒီတော့လူတွေလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အရင်ဆုံးတူကတော့ကိုသိန်းထွန်းအောင်ဖြစ်ပါတယ်ကမ်ဟိုစကိုင်းတိုင်းကမ်ဘလူးမြို့နယ်ရပါကိုသိန်းထွန်းအောင်သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တော့ဘယ်လိုမြင်လဲဆိုတော့ဒီအခုလိုမျိုးဖြစ်တဲ့ဆရာတွေကစောစောကဟိုစေတညာရှင်တွေပြောလို့ WHO ကပြောလို့ပြောတော့နှစ်တိုင်းလည်းဖြစ်နာပေါ့ဒါပေမဲ့ကျွန်တော်ကတော့ဒီကဖြစ်တဲ့အကြောင်းကတော့ဒီကျွန်တော်လည်းပြောရပါတာဆိုတော့ဘယ်ဟာလို့ပြောနေလဲဆိုဒီစနာပရရောရောဂါတော့ပါဆိုတော့ပေါ့နော်အဖွင့်ကျူးလေးရဲ့နေရာဒီမှာပြည်ညာနေနေနေရာဒီမှာဖြစ်တရားမျိုးလူယူဆရပေါ့အဲ့ဟိုပဲကျွန်တော်ကဒီကျွန်တော်တို့ပြောရပါတာတွေကစကလုံးနဲ့ဆက်ပြောလို့ရှင်တော့ဒီမဖြစ်သင့်တဲ့ရောဂါတွေမတည်ငြိမ်တဲ့တရားမျိုးတွေဘာလို့ဖြစ်လဲဆိုတော့ကျရင်တော့ကျွန်တော်ယူဆတော့ဒီအဝိဇ္ဇာနဲ့ဘာပေါ့ကမောဟအာကြီးလို့ပေါ့ဒီအရေကိုမဖြစ်အောင်ဘယ်လိုနေထိုင်ရမယ်ဆိုမျိုးတွေမသိဘူး။ဒီလည်းမသိနေတာဘူး။ဟိုလိလကောင်းမှလည်းမသိဘူးပေါ့။ဒီလိုကြောင့်မို့လို့မို့ဟိုကျွန်တော်ကတော့အများကြီးအဖြစ်များတယ်လို့ယူဆရတယ်။ပြီးတော့ပူဆိုးတာကကျွန်တော်တို့ကဆရာဝန်တွေပြောတာမျိုးတွေခုဆရာကြီးတွေလည်းပြောတယ်လို့မျိုးတကယ်နားလည်တဲ့လူတွေပြောရမျိုးကိုသူတို့ကလက်ခံကောင်းမှမသိတော့ဘဲနဲ့ပြောနေရတယ်ပြောတယ်လို့မျိုးပေါ့နော်။ယုံနေရယုံပြောနေရပြောတယ်လို့မျိုးတွေဖြစ်နေလို့ယူဆရတယ်ခင်ဗျာ။ဟိုကျွန်တော်တို့ခန်းမေဆိုလို့ရှိရင်ကဒီအင်ဂျင်350လောက်ရှိရပါတော့အဲ့ဒါကိုကျွန်တော်တို့ဆိုလို့ရင်တွက်ကြည့်ရဲကျွန်တော်တို့စီကတော့ခေါ်တော့ဒီလို H1N1 မခေါ်တတ်ပါဘူးဂျာပြီးဥရုကြောင့်လို့ခေါ်ပေါ့အဲ့လိုတကြင်တရွာလုံးမိလိမ့်မယ်ဆိုလို့ရှင်ကိုပဲဂျွာရဲ့နစ်နာတဲ့ပမာဏက390ကျော်လောက်ရှိရပြအဲ့လိုမျိုးဟိုတစ်နှစ်ကိုကျွန်တော်တို့ကဟို300လောက်မိလိမ့်တယ်ဆိုလို့ရှင်ကိုပဲဂျွာရဲ့နေနေတဲ့300လောက်နစ်နာတယ်အဲ့အရာတွေကိုကျွန်တော်တို့ကရှော့ချနိုင်လို့ရှင်တော့ဟိုတခြားနေရာတွေမှာလည်းတုံးလို့ရမယ်ပေါ့ဒီလိုမျိုးတွေမသိရလဲကျွန်တော်ကတော့စိုးစိုးဒီဗုဒ္ဓဘာသာရဲ့စကားလုံးလေးပဲပြန်ရှင်းအောင်လို့ရှင
်
ဒီမောဟနဲ့အဝိဇ္ဇာအာကြီးလို့မို့ဒါတွေကိုကျွန်တော်တို့ကရှော့ချဖို့လူမယ်လို့ကျွန်တော်ကလိုပဲပြောချင်ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်ဖိုင်နဲ့ပေးဖို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူဟိုလည်းလှည့်ပေးချင်ပါတယ်သူကတော့ဟိုလင်းဦးဆိုတဲ့ပုဂ္ဂိုလ်ပါသူအတန်ဖိုင်ကတော်တော်ရှည်ရတဲ့ကျွန်တော်တို့ဟိုလူရင်းတူရှင်းဖြစ်အောင်တော့ဟိုဖြတ်တောက်ထားပါတယ်ခင်ဗျာ
မင်္ဂလာပါကျွန်တော်တို့ VOA ဟိုမြန်မာပိုင်းစီစဉ်မှာဟိုကျွန်တော်တို့ရဲ့ကျွန်တော်ရဲ့အကြံဉာဏ်လေးကိုကျွန်တော်ပေးချင်ပါတယ်။ဆိုကျွန်တော်တို့ဖြစ်စေချင်တာကလေးတွေယုံနေကြောင်းနေကိုခဏပိတ်ထားတဲ့။ဟိုမှာ၅ရက်တန်ဒီတစ်ပတ်တန်နေပေါ့။ဒါမှဒီချိန်မှာတို့ကစောင့်ကြည့်မယ်။ပိတ်ထားပြီးတော့အကူးလူတွေမများတော့ဘူး။အဆက်ဆံတွေမများတော့ဘူး။အသွါလာတွေမများတော့ဘူး။ပြောရမယ်ဆိုယောဂါပြန့်နှံ့မှုနှေးကွေးဝါမယ်ပေါ့။အခုဖြစ်လာတာကျွန်တော်တို့တစ်ပတ်လောက်ရှိနေပြီ။တစ်ပတ်လောက်တွင်မှာလုံနိုင်တာရှိတယ်မလုံနိုင်တာရှိတယ်။ကိုကလုံးနိုင်နေရလဲမလုပ်ဘူးမလုံးနိုင်တာလဲမလုပ်ဘူးဆိုတော့ဘာမှမလုပ်ဘူးဆိုတဲ့သဘောတက်ရောက်နေပါတယ်ဖြစ်နေပါတယ်ရန်ကုန်မှာလူတိုင်းအကွက်ကိုကူရတယ်ကွက်ကိုကာဗာလုပ်ရတယ် max အောင်မှကျွန်တော်တို့ကဟိုပတ်စံပေးနိုင်တော့ဝယ်လို့မရအောင်ဆိုတော့ online shopping တွေမှာကျွန်တော်တို့ sign တွေမှာတော်တော်မေးတယ်ကုန်တယ်တန်းစီရတယ်ဟိုတန်းစီပြီးရတယ်ဆိုလဲတမျိုးကျွန်တော်တို့မရအောင်ဆိုတော့ဟိုမြန်မာနိုင်ငံရဲ့ယောဂကုသမှုထိန်းချုပ်ရေးကာကွယ်ရေးဘာမှမရှိပါဘူးဘာမှမရှိပါဘူးဒီအစိုးရအနေနဲ့ရောဝန်ကြီးဌာနအနေနဲ့ရောတော်တော်လေးကိုဟိုပြည်သူတွေကိုတော်တော်ပြည်သူတွေအတွက်သူတို့ရဲ့လှုပ်ဆောင်ချက်တွေတော်တော်နစ်နာပါတယ်ဒီလိုပဲပြောချင်ပါတယ
်ဟုတ်ကဲ့ဒါတော့ကိုလင်းဦးတန်ဖိုင်နဲ့ people's ဆွေးနွေးထားတာပါဆိုတော့ WHO အနေနဲ့လက်ရှိအခြေအနေကိုအရေးပေါ်အခြေအနေဖြစ်နေမှတ်မှတ်ဖို့ဆိုပြီးတော့လည်းပြောထားပါတယ်ဒီ WHO တာဝန်ရှိသူနဲ့ကျွန်တော်တို့ VOA မင်းမြန်းကမ်းမှာလည်းသူပြောတာကတော့လူတွေကအစိုးရလုံနေပုံရရလို့ပြောပါတယ်ဒါပေမဲ့တာမန်လူလူကြားမှာဒီလိုလူအသေးပြောက်တောင်ဖြစ်တယ်ဆိုတော့စိုးရင်ရတာကိုအပြစ်တင်ဖို့ဆိုတော့ဟိုခက်မဲ့ထင်ပါတယ်တခုရှိတာကတော့ဒီစိုးရင်တင်စိုးရင်ထက်တဲ့ကိစ္စဟုတ်မဟုတ်ရှင်းရှင်းလင်းလင်းသိအောင်လုပ်ဖို့ကစစစဒေါက်တာဒေါက်တာတင်းဆွေကတော့ထောက်ပြသွားပါတယ်လူလူမှာဟိုလူလူအနေနဲ့ဟိုဒီလိုအသိပညာရနိုင်မဲ့နေရာတွေကိုဟိုအဓိကအာရုံစိုက်ဖို့ လို့လိုအပ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းဒီလိုလူတို့ကရှင်းရှင်းလင်းလင်းဖြစ်အောင်သိအောင်လုပ်ဖို့ဟိုအစိုးရမှာရောတာဝန်မရှိနိုင်ဘူးလားကိုမြင်ဦးသဘောလားဆွေးနွေးပါဦးခင်ဗျာ
မှန်ပါတယ်အခုလူတွေကဗာလစ်ဆိုရှင်ဆေးရုံတင်လိုက်တဲ့လူနာက30တည်သွားတာ6ယောက်ပါဗျာအဲ့ဒီပါတက်ပြီးတော့40ယောက်ခန့်တော့ရှိနေပြီပေါ့ဗျာအဲ့လိုကြီးကျွန်တော်တို့မိတာရှိတယ်ပြီးတော့သူတို့ပြောတော့ဒါက100ယောက်ခန့်ဆိုးပေါ့ကျွန်တော်ကပြန်ရှင်းရတာပေါ့နော်အဲ့တော့ဆိုရန်ကဒီကျွန်တော်တို့အခုဖြစ်နေတာကတာမန် seasonal flu virus A virus B အဲ့ဒါတွေကလည်းအများကြီးပဲဒီဒီရက်ကွက်ထဲမှာဖြစ်နေကြတယ်အဲ့ထဲမှာမှခုနပြောတဲ့ subtype H1N1 ဆိုတာပေါ်လာတာပေါ့နော်အဲ့ဘယ်ချိန်နဲ့ပေါ်နေမှန်းတော့မသိဘူးစစ်လိုက်တော့မှကျွန်တော်တွေ့တာပေါ့အဓိကကတော့ဒီ subtype A1 H1N1 ဆိုတာကပြင်းထန်တဲ့အဆုတ်ကိုထိခိုက်တယ်เนาะအဲ့ဒီကနေမှကျွန်တော်ကတော့ဒီ virus ကအုံနောက်တွေမှာထိခိုက်နိုင်တယ်သူတည်တဲ့အထိဖြစ်နိုင်တယ်ဆိုတာတော့လူတွေကိုကြိုတင်ပြီးတော့ကျွန်တော်ပြောပြထားမှာပေါ့သာမန်တုတ်ကွေးကြောင့်ကျွန်တော်တည်တာတွေတော့ကျွန်တော်လည်းမတွေ့ခဲ့ဘူးပါဘူးကျွန်တော်ဆရာအောင်တတမ်းမှာဒါပေမဲ့လည်းဟို1918ခုက Spanish flu ဆိုပြောလူတွေတန်းနဲ့ချီတီးခဲ့မှုတွေအဲ့ဒါလည်း H1N1 ပဲအဲ့ဒီကနေမှ2009မှာကျွန်တော်တို့ဖြစ်လာတဲ့ wet တုတ်ကွေးကနေပြီးတော့လူကိုကူးတယ်သူကနေပြန်ကူးတယ်အခုဖြစ်လာတာအဲ့ subtype ကဖြစ်တာဟုတ်ဒီတော့ဒီ subtype ဖြစ်တာလူတွေကိုသိအောင်ပြောမှာအခုလောဆယ် web ကိုစားမှာကြောက်တဲ့လူတွေဝက်သားစည်းတွေကြတာတွေဒါတွေကမှကြောက်လန့်ကုန်တာပေါ့နော်အဲ့တော့ဆိုတာကလောကထဲမှာလူတွေခြားထဲမှာပြန့်နှံ့နေတာ virus ပိုးတွေရှိတယ်တုတ်ဝေးဖြစ်တဲ့ virus ပိုးတွေဒါတွေကယာစီတုတ်ဝေးနစ်စင်ဖြစ်တယ်နစ်စင်ဖြစ်တော့သိကြောက်စရာတော့မလိုဘူးခုနကပြောတော့သိနှုံးကတိရခိုင်းနေဆိုတော့ဒါကခုနကရောဂါသူ့ရှာခွေတွေ့ရှိရလူတွေထဲမှာဒီလူတွေထဲမှာဖြစ်ပြနေတဲ့လူတွေကတွေ့တော့ချင်း3.3-2ဆိုတော့တထောင်မှာမှဒီနှစ်ယောက်လောက်ဖြစ်တဲ့အဲသိနိုင်တဲ့အနေအထားမျိုးရှိတာပေါ့နော်အဲ့ဒါကိုလူတို့သိအောင်ကျွန်တော်များပြောပြရမှာပေါ့နော်နောက်တစ်ခုကဒီယောဂါဖြစ်လို့လူတွေကကာဝေးသိထိုးရမယ် N95 ကိုလိုက်ရှာရမယ်အသေးအတန်ကျွန်တော်လိုက်ပြီးတော့အဲ့လိုဖြစ်ကြတာပေါ့နော်ဘာလို့အဲ့ဒီမှာလည်းဈေးကြီးကခုန်တက်ကုန်နေပေါ့နော်အဲ့လိုဖြစ်တာအဲ့တော့ဒီကာဝေးဈေးကတော့မှန်ပါတယ်သူကြီးဆိုရလဲဗမာနိုင်ငံကိုပေးထားတာလေအရင်ကျွန်တော် pandemic flu ပြီးရဲ့လို့ကြေညာပြီးတဲ့ဟိုပါပေါ့နော် 2017 လောက်ကဗမာနိုင်ငံကိုဒီလိုမျိုးခုနေဒီ H1N1 ကိုကာဝေးလို့ရတဲ့တော်ဒီကောက်ဝဲဈေးတွေကိုတပိုင်းဝန်ကျင်တော့ကျွန်တော်နိုင်ငံကိုပို့ထားပြီးသားအဲ့တော့ဓာရီကိုကျွန်တော်ဘယ်လိုထိုးသွားလဲဆိုတော့ကျွန်တော်မသိဘူးပေါ့နော်အခုကြာတော့မှထိုးမယ်ရှိုးရရိုးရရပါထိုးကြမယ်ဆိုတာမျိုးပြောလာကြတာပေါ့နော်အဲ့တော့ဓာရီထိရောက်သလားမထိရောက်သလားပေါ့အစိုးရလည်းဓာရီထိုးဖို့လိုသလားသူတို့ပြောသလိုပေါ့ public health emergency တော့မဖြစ်သေးဘူးဒါကြောင့်ခုနကကြောင်းကြီးပိတ်ပါဆိုတာကအဲ့လောက်ထိမရောက်သေးပါဘူးဆိုတာကလူကြောက်လန့်ပြီးတော့ခုနပြောတာပေါ့။ငါတို့ကြောင်းနေပြလိုက်ရင်ပို့ပြီးတော့ဟိုနေဒီဟာတွေခုဆက်တာတွေရော့သွားမယ်လို့။အဲ့တော့ကျွန်တော်အဲ့ဒီဒီအခု H1N1 မဖြစ်ခင်တော့သူ့လုံတူကြီးအရင်ဖြစ်တယ်။ဖြစ်ပြီးတော့အပေပြောက်တွေလည်းရှိနေတာပဲ။ဒါကဟို virus ပြီးမဲ့လေသူကချင်ကိုက်လို့ခုတဲ့အဲ virus မျိုးလေ။အဲ့ဒီမှာတော့ကျွန်တော်တို့ကြောင်းနေမပိတ်ခင်ဘူးလေ။နောက်ဆိုတာကဒီ public health emergency တကယ်ဖြစ်ပြီဆိုရင်တော့ကျောင်းတွေတကယ်ပိတ်ရမယ်။ကျွန်တော်ခုနကအလုပ်တွေခွင်နေရဖိုင်းကားမျိုးဖြစ်သမဲ pandemic ပေါ့အဲ့ဒီကနေမှတစ်ဆင့်တစ်ဆင့်သူတို့ face ကိုအခု face 3လို့တို့ပြောထားတာပါ global alert တောင်မှမဖြစ်သေးဘူး။ဒီလူပါလူချင်းကူးဆက်တယ်ဆိုတဲ့အနေအထားကိုသူပြောထားတာ။အဲ့တော့ဒါတွေက outbreak လို့ကျွန်တော်တို့ဒီ CDC ပညာကသုံးတယ်။အဲ့ဒါက epidemic pandemic ဆိုတာတကယ်လည်းကူးကတ်ရောဂါအဆင့်မဖြစ်သေးဘူး။တဖြစ်တဲ့ကြိုတင်ကာကွယ်ရမယ့်နည်းလမ်းတွေလည်းလိုရတယ်။တယောက်တယောက်လက်စည်းလိုက်ရုံနဲ့နော်နှာရှည်ချောင်းဆိုးတာကိုကျွန်တော်တို့ကသူတို့ပြောတဲ့တောင်စီခွေးထားတဲ့ချူဆိုးတာတို့လက်ကင်မအုပ်တာတို့အဲ့လိုနဲ့တင်တော့ကာကွယ်ပန်းနိုင်တာကိုအဲ့ဒါကိုပညာများများပေးရမယ်။နောက်သိကြောက်လန့်ကြမလို့ပါဘူးပေါ့။အခုဖြစ်နေတဲ့တုတ်ကွေးတိုင်းဟာ H1N1 မဟုတ်ပါဘူး။ဒါပေမဲ့လူတိုင်းရဲ့နှာခေါင်းထဲကသူတို့ပြောတဲ့နှာတုတ်ပတ်ယူပြီးစစ်လိုက်ရင်တော့ဒီရဲ့ကများတာကြီးကျွန်တော်တွေ့ရမှာပေါ့လေနော
်။
လူတိုင်းကိုလည်းကျွန်တော်မစစ်ဘူး။ခုနပြောတဲ့ respiratory illness ဆိုတဲ့အဆုတ်ကိုတော်တော်တော်ပြင်းထန်တဲ့လူကြီးကြမှာလားကျွန်တော်တတ်မှတ်ရဆေးရုံတင်အဲ့တော့ဒါတွေကိုလေပုဂ္ဂလိကခန္ဓာဆံအောင်တွေကိုလေကျွန်တော်ကအလတ်လုပ်ဖို့လိုတာပေါ့နော်အခုကျွန်တော် GB ဆံအောင်တွေဆိုတာကမြို့နယ်တိုင်းမှာ 18,000 လောက်တနိုင်ငံလုံးဆိုလောင်းချုံထားတယ်ပုဂ္ဂလိကဆေးရုံတွေရှိတယ်အခုအစိုးရထုတ်ပြန်တဲ့သတင်းတွေဟာအစိုးရဆေးရုံကသတင်းမဲ့ပါနေတယ်ဒီပုဂ္ဂလိကဆံအောင်တွေလည်းပူးတွဲလုပ်မယ်ဒီလူတွေကလည်းပညာပေးနိုင်တယ်လူတို့ကိုကျွန်တော်မကြောက်လန့်အောင်ပြောပြနိုင်တယ်အဲ့လိုကျွန်တော်တို့ကဟိုနေလူတို့အစိုးရရဲ့ပုဂ္ဂလိကရဲ့ပူးတွဲတဲ့စီမံချက်မျိုးနဲ့ကျွန်တော်လူလူရှင်တို့လူတို့ကြောက်ကြောက်ကြအကြောင်းမရှိပါဘူး
โอเคเจซูပါကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုလည်းပဲကျွန်တော်တို့ဟိုအလှည့်ပေးခြင်းပါသေးတယ်။သူကတော့ကိုကျော်မြင့်တင်မှာပုံနှချွန်ရခိုင်ပြည်နယ်ပုံနှချွန်မြို့နယ်မှာကိုကျော်မြင့်တင်ရဲ့သဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုဟာကမ္ဘာမှာမြန်မာနိုင်ငံရဲ့ဟိုဟာကျန်းမာရေးဝန်ကြီးဌာနရဲ့အဆုံးသတ်ရဟာ400ကျော်လောက်ပဲရှိပါတယ်။ကမ္ဘာမှာနေမြန်မာနိုင်ငံရဲ့ကျန်းမာရေးအဆုံးသတ်ရအနည်းဆုံးအဆင့်မှာရှိပါတယ်ခင်ဗျာ။တခြားနိုင်ငံတွေမှာကျင်ကျွန်တော်ကမ္ဘာနိုင်ငံတကာမှာဆိုလို့ရှိရင်ကျန်းမာရေးအဆုံးသတ်ရနိုင်ငံတစ်နိုင်ငံဟိုနှစ်တစ်နှစ်ဤဆရာကြီးအဆုံးဆရာကြီးနှစ်ဆရာခန်းကိုတောက်စီတာတွေ့ရပါတယ်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အဓိကဖြစ်တဲ့အကြောင်းတရားတွေကတော့ဘာလဲဆိုတော့ဒီမြန်မာနိုင်ငံရဲ့ဟိုဘာနာဘတ်ဂျက်အဆုံးဆင့်မှုပေါ့နော်ဒီကျန်းမာရေးဌာနရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဘတ်ဂျက်အဆုံးဆင့်မှုက400ခန်းလုံးပဲရှိပါတယ်ခင်ဗျာအဲ့ဒီတွင်တော့ကျွန်တော်တို့အဓိက ဘာလဲဆိုတော့ကျမရဲ့ဌာနရဲ့အဆုံးစီရက်ကိုဟိုတူးမြင့်ဖို့လိုရပါတယ်။နောက်ပြီးတော့ကျွန်တော်တို့ကြိလာတော်ရော်တွေမှာကျမရဲ့ဌာနနေဆုံးရော်တော်မှာကြိလာတော်ရော်တွေမှာပေါ့နော်။အနည်းဆုံးကျမရဲ့သူနှစ်ပြည့်ဆရာမတယောက်ခံရပေးဖို့လိုရပါတယ်။နောက်ပြီးတော့ဟိုကြိလာစစ်တခန့်တွေဖွင့်ဖို့လိုတယ်။နောက်ပြီးတော့ကျွန်တော်တို့ဘာလဲဆိုတော့ဒီလူထုကိုပေါ့နော်ကျမရဲ့ဝန်ထမ်းတွေကအသိပညာပြဖို့လိုရပါတယ်။ကျမရဲ့သိပညာတွေပေါ့နော်။အဲ့ဒါပြဖို့လိုရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒီပေါ်ဆွေးနွေးပွဲအတွက်ကိုပေးစာနဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်။တူဦးကတော့ဒီအမေရိကန်ပြည်တော်စုကမောင်တသနာပါခင်ဗျာ။ကိုရန်နိုင်ဖတ်ပြပေးပါဦး
။ပြည်နယ်လုံးနဲ့ H1N1 ဒုတ်ခွေးရောဂါပိုးဟာကပေးအတွင်ကြားရောက်သွားနိုင်ကြောင်းကိုကျွန်တော်တို့နိုင်ငံအခြေအနေအရပြည်သူအများစုမသိရှိကြပါဘူး။ဒါပေမဲ့အခုအခါအစိုးရနိုင်ငံရေးပါတီကိုယ်စားလှယ်တွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေရဲ့ပညာပေးရေးနဲ့ကာကွယ်ကူတာရေးလုံဆောင်မှုတွေကြောင့်ယောဂါပြန့်နှံ့မှုအခြေအနေတွေကိုတော့အတော်တန်ထိန်းချုပ်ထားနိုင်တယ်လို့ယူဆမိပါတယ်။အထူးသဖြင့်အစိုးရအနေနဲ့ပြည်သူတွေကိုလုံဆောင်တင်တာကအခုလိုယောဂါပိုးပြန့်နှံ့နေတဲ့အချိန်အခါမျိုးမှာတာမန်နာဆေးချောင်းဆူကိုလက်ကိုက်ခဲတာမျိုးတွေဖြစ်ခဲ့ရင်တောင်အရင်တုန်းကလိုနာဆေးချောင်းဆူပျောက်ဆေးလေးတွေတောက်ပြီးမနေခိုင်းတင်ပဲနီးစပ်ရာဆေးရုံဆေးပေးကမ်းတွေစီးပြသဖို့လုံဆောင်တင်တယ်လို့ယူဆမိပါတယ်။ဒါပြင်ဆေးရုံဆေးပေးကမ်းတွေနဲ့အလန်းဝေးတဲ့နေရာဒေသတွေစီကိုတော့ကျမရေဝန်ထမ်းတွေကိုပုံမစီလို့တင်မှာကြောင်းတင်ပြလိုက်ရပါတယ်ဗျာ
အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီဒေါက်တာတင့်ဆူကိုလည်းပြန်ပြီးမေးချင်ပါတယ်အခုတချို့ဒီမှတ်ချက်တချို့မှာလည်းဒီ H1N1 ယောဂါကိုကူးစက်မြန်ဆိုပြီးပြောနေတာလည်းရှိပါတယ်တကယ်တော့ဒါကိုကူးစက်မြန်ယောဂါလို့လည်းဟိုမတတ်မှတ်ဘူးလို့ကျွန်တော်တို့နားလည်ပါတယ်ဆိုတော့ဟိုတချို့ကလည်းဒီယောဂါတွေဆေးတောင်မရှိသေးဘူးဆိုပြီးတော့မှတ်ချက်တွေရေးတာလည်းတွေ့ပါတယ်ဆိုတော့ဒီကိစ္စကိုဒီလိုစိတ်ဝင်စားဒီအာယုံဆိုင်တဲ့လူတွေရှိပြင်မယ်လည်းပဲတကယ်ကိုယ်ကဟိုသိကြဖို့မရပါဘူးဒါကဟိုလူလူချမ်းမှချမ်းမရဲ့အသိပညာနှိမ့်ချနေတဲ့လက္ခဏာလို့ထင်ပါတယ်ဆရာကတော့ဆက်စောကဟိုထောက်ပြတာလည်းရှိပါတယ်လူတွေကဥမာဒီ Facebook တို့ပါတော့လို့ဟိုအပေါ်မှာအလိုရေးချင်ရရေးရတဲ့ဟာတွေကိုဟိုယုံညာယုံညာပြီးတော့စွဲပြီးပြောကြတာမျိုးတွေရှိတော့ဒါတွေကိုမယုံဘူးလို့ပြောပါတယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်သတိထားမိတာကတော့ဒီအစိုးရဒီနိုင်ငံပိုင်မီဒီယာတွေပေါ့မှာဒီယောဂါနဲ့ပတ်သက်လို့ဟိုစောင်းမားတွေမင်းမြန်ကန်းတွေရေးတာတွေတော်တော်များများတွေ့ပါတယ်မျက်နှာဖုံးသတင်းဖြစ်နေတာပေါ်ပြရတယ်တွေ့ပါတယ်ဒီအခုကျွန်တော်တို့ဒီဟိုပြောပြည်သူ့ကျန်းမာရေးဟိုဌာနဒီဟိုလက်တော်ညွှန်ကြားမှုဟိုဒေါက်တာတန်းထွန်းအောင်ရဲ့အင်တာဗျူးတစ်ခုမှာဆိုလို့ရှိရင်လည်းအခု WHO ကပုံကပြောသွားတဲ့စကားမျိုးတွေဥမာပေါ့လေဟိုလူတွေကအယူမှားနေကြတဲ့ကိစ္စမျိုးတွေပေါ့မျက်နှာမှာမျက်နှာမှာမျက်နှာပုံးဆော့ရမယ်အစာတီကိုတကိုယ်ရေးတန်ရှင်းတာဥမာလက်တွေပါလေးစေးကြောတာပိုပြီးထိရောက်တယ်ဆိုပြီးတော့ပြောတာမျိုးတွေအစိုးရမှလည်းပြောထားပါတယ်ဒါပေမဲ့ဒါတွေကိုလူတွေကဟိုသိကြဖို့မရပါဘူးအလူရဲ့ဒီမျက်နှာပုံးတွေကိုအလူရဲ့ဝယ်ကြဖို့လောက်ကိုပဲအာယုံစိုက်နေတဲ့ဟာမျိုးတွေလည်းကျွန်တော်မြင်နေရတယ်ဆိုတော့ဒီလိုကျန်းမာရေးအသိပညာပေးမှုဘိုင်းမှာအစိုးရဘိုင်းကရောဟိုအားနည်းနေတယ်လို့ဆရာမပြောနိုင်ဘူးလားဆရာ
ဟုတ်ကဲ့ဒီလိုရကျွန်တော်အစိုးရကိုအပြစ်ဖို့တာကိုဟိုတော်တော်တန်တန်လောက်ပဲလုပ်တင်တယ်လို့မြင်တယ်။ဒီမီဒီယာနဲ့မီဒီယာဘိုင်းပေါ့အဲ့ဒီဘိုင်းနဲ့ခုနကကျွန်တော်တင်ပြသလိုဆိုရှယ်မီဒီယာဘိုင်းနှစ်ခုကိုတော့ကျွန်တော်ကဟိုသိပ်ပြီးတော့အားမရဘူးခင်ဗျ။အစိုးရသတင်းစာလို့ပြောရမယ့်သတင်းစာကြီးတွေကိုနိုင်အကြမ်းမိုက်ပညာပေးမှာအလွဲချော်တွေဟိုဖြစ်ထားတယ်။ဒါတကယ်နာမည်ကြီးတဲ့ TV တွေကဂိင်္ဂနာနဲ့အတုံးနှုံးနေလဲလွှဲချော်တာလေကျွန်တော်တို့တွေ့ထားတယ်ဒီလူမှုရေးကွန်ရက်ကခဏကျွန်တော်ပြောသလိုတော်တော်ကိုစူးဝေါ်ပေါ့ဟိုအရက်နဲ့အရက်ဆေးနဲ့ဒီ DHN1 ဆိုတဲ့ဟာတွေတင်လာတယ်လူတွေကလည်းလူတွေရဲ့စိတ်ဝင်စားမှုဆိုတာအဲ့လိုအဆန်းနေပါတယ်ဟိုစိတ်ဝင်စားကြတာဟိုမဟုတ်တယ်ပြောပြောဆန်းလာဆိုလိုက်ကြတာခင်ဗျနောက်တစ်ခုအကာအကွယ်ရေးမှာခဏဟိုဟိုတတဝန်ရှိတဲ့ပုဂ္ဂိုလ်တွေဟိုပြောသလိုပေါ့တကယ်အရေးကြီးတာနှာခေါင်းသွေးကြီးတက်ထားမှငါဖြစ်ပြီးယောဂကာကွယ်ပြီလို့ထင်ကြတယ်။အိုးဟိုထိုင်းသွားထိုးပြီးမှကာကွယ်သေးထိုးမှဖြစ်မယ်လို့ထင်ကြ။ဒါတွေကမမှန်ဘူးခင်ဗျ။အဲကျွန်တော်တို့တိတိကျကျဟိုကျန်းမာရေးဝန်ကြီးဌာနထုတ်ထားပါလေ။နောက်ခါကျန်းမာရေးဝန်ကြီးဌာနအောက်မှာလုပ်နေတဲ့ကုသယောဂကာကွယ်ရေးအတွက်လုပ်နေတဲ့ဆောင်းဝန်ဒီကိုနိုင်ကရေးတဲ့ Facebook တွေလည်းရှိတယ်။ဒါတွေကြတော့သိမဖတ်ကြဘူးလို့ကျွန်တော်ထင်နေတယ်ခင်ဗျ။အဲ့ဒီမှာအတိအကျတရားရေးထားတယ်အခုဆက်မြန်ဟုတ်မဟုတ်လဲဟိုခုနဒေါက်တာမြင်းဦးပြောသလိုတရားဝင်ထုတ်ပြန်ချက်တရားဝင်ဂိင်္ဂနာအစဟိုဆရာဝန်တွေဆိုအဲစေတုတေသနာနဲ့ဒူလူချုံနဲ့တွဲပြီးလောက်ကြတာဟိုဂိင်္ဂနာလေးစကလုံးလေးအဲတခုလွဲလို့ကျွန်တော်မရပါဘူးအဲ့တော့ဒါအခုဆက်မြန်ဆင့်လို့ပြောလို့မဟုတ်ပြောဖို့မဟုတ်ဘူးအဲနှာခေါင်းစည်းတခုတည်းနဲ့လည်းပြီးတဲ့ကိစ္စမဟုတ်ဘူးကာကွယ်ဆေးဆိုတာကခုနဟိုကြောင်းပိတ်တယ်လို့ပေါ့နော်တရားဝင်ထုတ်ပြန်မှုမလုံချင်းကတော့အဲ့လောက်ထိအစိုးရမကြီးသင့်ဘူး အဲ့တော့ခြုံလိုက်လို့ရှိရင်ကျွန်တော်တို့အားလုံးဟာကျမိုက်အတိပေါ်မှာလူတွေအာရုံစိုက်လာတာကဒါကောင်းတဲ့အချက်ဖြစ်တယ်လူနေတာကတော့မမှန်ကန်ကန်ပေါ့ဟိုအစွားတဲ့နေစားတွေကိုနိုင်ကနေပြီးတော့လူမှုရေးကွန်ရက်အထိမမှန်ကန်ကဒရင်တွေထုတ်ပြန်မှုနဲ့မှန်ကန်တာကိုအားကိုးရတဲ့ဒလေးစရဲ့အချက်ရင်းကျမှုတွေရအောင်တည်ဆောက်လို့ရှိရင်တခြားတခြားသောကုသရောဂါတွေလည်းကျွန်တော်တို့ဟိုထိန်းချုပ်နိုင်မယ်လ
ပုဂ္ဂိုလ်တူလည်းရှိပါသေးတယ်။သူကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်။မတ်ဆုမွန်ရဲ့ကျေးဇူးပြုဖတ်ပြပေးပါဦး
။သတင်းမီဒီယာခေတ်ဆိုတော့ခတ်သားလူလူကိုသတင်းပေးရကနေ6လန့်တလို့ဖြစ်သွားသလားစဉ်းစားဖို့ကောင်းပါတယ်။တကယ်တော့ဒီတုတ်ကွေးဗိုင်းရပ်စ် H1N1 ကကမ္ဘာလှည့်နေတဲ့တူရစ်တွေပါ2009ခုနှစ်ကနေစလို့လှည့်ပတ်နေတဲ့ရင်းနှီးပြီးသားမိတ်ဆွေကြီးပါကမ္ဘာနောက်ဖက်ချမ်းမှာတော့ဆောင်းတွင်းနဲ့အရှေ့ချမ်းမှာမိုးရင်းကာလတွေမှာကပ်ရောဂါဖြစ်တတ်ပါတယ်ကူးစက်မှုကမြန်ပါတယ်ဒါပေမဲ့လူအများစုကစိတ်ကူစရာမလိုပဲ9ရက်အတွင်းပျောက်ကင်းပါတယ်ထုံးစံအတိုင်းဂရုစိုက်ရမယ့်အုပ်စုတွေတော့ရှိပါတယ်အသက်ငယ်တဲ့သူနဲ့ကြီးတဲ့သူကိုဝင်ဆောင်နေနောက်နာတာရှည်ရောဂါရှိသူတွေကိုတော့အထူးဂရုစိုက်ရပါမယ်ကာကွယ်ထားဖို့လည်းလိုပါတယ်လူလူကိုပေးကျင်တဲ့ message ကတော့မကြောက်ကြပါနဲ့ဒီကက်ယောဂါဟာရပိုင်းအတွင်းချုပ်ငိမ့်သွားမှာပါနေရအနှက်ဂျွန်လကလေးကဖြစ်နေခဲ့တာပါလူလူထဲမှာယောဂပြီးတဲ့ဓာတ်ကရှိနေပါပြီသို့တော်တာရှည်မခံတတ်ပါခက်တာတစ်ခုရှိပါတယ်မနစ်က H1N1 နဲ့နောက်နှစ်မှာပေါ်လာမယ့် H1N1 ဟာထက်တူမဖြစ်တတ်ပါဘူးပညာရှင်တွေကိုလှည့်စားတတ်ပါတယ်အကြောက်ဘေးမှာကင်းဝေးကြပါစေလို့ပြောထားပါတယ်ရှင်
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမေးခွန်းတစ်ခုလည်းမေးထားပါသေးတယ်ကျွန်တော်တို့ဟိုဒေါက်တာမြင့်ဦးကိုဖြည့်ဆည်းခြင်းမှာလည်းသူကတော့အောက်ကိုဆန်းဆိုတဲ့ပုဂ္ဂိုလ်ပါ H1N1 နဲ့ဆက်ဆက်ပြီးစိုးရိမ်ပူပန်နေရတာကိုတာဝန်ရှိပုဂ္ဂိုလ်များအနေနဲ့ဘလို့စိတ်သက်သာရအောင်ရအောင်ပြုလုပ်ပြီးဒီယောဂကြီးကိုလုံးဝအရှင်းကင်းစင်သွားအောင်လှုပ်ဆောင်ပေးနိုင်မလဲဆိုတာလေးသိချင်ပါတယ်ခင်ဗျားရဲ့ဒေါက်တာမြင့်ဦးဟိုဖြည့်တက်နိုင်မြဖြည့်ချပေးပါဦးခင်ဗျာ
ကျွန်တော်ဖြည့်ဦးတာဒေါက်တာကျော်ရှင်ကဖြည့်ပြီးသွားပါပြီသူရဲ့ခုနသူရတို့ဖတ်ပြတဲ့အချိန်မှာသူကဗာလဲဆိုလို့ရှိရင်ဒီကမ္ဘာအနှံ့တူရစ်တွေလိုပဲเนาะနိုင်ငံပေါင်း120ကျော်မှာဒါပြန့်နှံ့ခဲ့ပြီလားကျွန်တော်နိုင်ငံအတွက်အထူးဆန်းမဟုတ်ဘူးဒီ2018မှာပေါ်လာတဲ့ယောဂါလည်းမဟုတ်ဘူး2010 2015အကုန်လုံးကျွန်တော်တို့ဒီ H1N1 ရှိခဲ့တယ်အခုမှသာလူတွေကပေါ်လိုက်တော့ကြောက်လန့်ပြီးတော့ကုဆက်ညံနေဟဲ့လားဟာသိကုန်ပြီးဒီနှုန်းကသိမ့်များတယ်အဲ့လိုဖြစ်ကုန်ကြတာအဲ့လိုလူလူရဲ့အသိပညာပေးမှုတွေကတော့ကျန်းမာရေးဝန်ကြီးဌာနကဲမလုံးရပါဘူးအဲ့ဒါကြောင့်ကျွန်တော်တို့ကဒီအရက်ဖွဲ့လူမှုဖွဲ့စည်းရေးကျွန်တော်တို့လိုမြန်မာနိုင်ငံဆရာဝန်အသင်းပေါ့နော်အခုသမီးကျွန်တော် GB ဆရာဝန်လေးပေါ့ဗျာဟိုကိုပုလိကဆေးကန်းလေးတွေထိုင်နေတဲ့ဆရာဝန်လေးတွေကပညာပေးရမယ်လူတွေကိုတုတ်ကွေးဆိုတာခုနပြောလို့ပေါ့နားနေလိုက်ရင်အစာအာဟာရပြည့်ပြည့်ဝဝစားတော့ပြီးတော့နောက်ခုနသားမကိုက်ခဲပျောက်စေးလေးတောက်လိုက်ရုံနဲ့တပတ်အတွင်းသက်သာပါပါလိမ့်နော်ဒီ theme မှာပြင်းထန်တဲ့ complication လို့ခေါ်တာပေါ့ဗျာနောက်ဆက်တွဲခုနကလေးတွေဖြစ်ကောင်းပြင်းမယ်အကူအဆောင်ဖြစ်မယ်ဟိုနှလုံးယောဂါသွေးတွေယောဂါတွေရှိနေတယ်စီးရောယောဂါရှိနေတယ်လူတွေဆိုပို့ပြီးသတိထားမှာပေါ့ဒီလိုလူမျိုးတွေကကျွန်တော်ကကာကွယ်သိထိုးပေးမှာနောက်ကခုနကအရှောင်းအန်မှာတွေ့တဲ့လူတွေဆံဝင်နေကြံကြွယ်တဲ့လူတွေကိုတော့အထူးသဖြင့်သူတို့ကိုကုဆက်နိုင်တဲ့အတွက်ကြောင့်သူတို့ကနေပြီးတော့သူတို့ကိုကာကွယ်သိထိုးပေးရမှာပေါ့ဒါတောင်မှမနစ်ကကာကွယ်သိရဒီနှစ်ကာကွယ်သိဆိုကျွန်တော်မထိရောက်တော့ဘူးပေါ့လေဗိုင်းရပ်စ်ကအများအားသူ့ရဲ့လူမျိုးဗီဇာကပြောင်းလဲနေတာပေါ့အဲ့တော့နောက်တစ်ချိန်ကျရင်နောက်နှစ်ကျရင် H1N1 တမျိုးဖတ်ပေါ်နဲ့ပေါ်လာမယ်အခု H3N2 ဆိုတာပေါ်နေတယ်ပြပာကြီးမှလည်းတွေ့တယ်လို့ပြောတယ်အခုက H5N1 ဟိုဘက်ကကျင်ငယ်တူကွေးဆိုတာဒါတွေပေါင်းသွားပြီးတော့ပိုပြီးစိုးလာနိုင်စရာရှိတယ်ဒါပေမဲ့ဒါကြောက်ဖို့မဟုတ်ဘူးတူကွေးတိုင်းတူကွေးတိုင်းဟာအမှန်ကလက်စီးပြီးတော့နောက်ကကွယ်နိုင်တယ်ဒီ virus ပိုဟာ2မိနစ်ကနေ10မိနစ်ပဲတက်ပြင်းမှမှာတက်ရှင်တယ်အဲ့ဒီလူချက်ချင်းကိုနာတချီလည်းကိုကူးမလား။ Okay ဒါကိုကျွန်တော်တို့ကာကွယ်ထားမယ်။ကျွန်တော်တို့လက်တွေကကင်ပြီးကျွန်တော်တို့လက်ကိုနှာခေါင်းပုတ်မျက်စိပုတ်တွေကျွန်တော်တို့တို့စီးပလဲလို့ရှင်။ဒါတွေတန့်စင်သွားတယ်။အဲ့တော့နေရာတိုင်းနေရာတိုင်းမှာ hand sanitizer လို့ခေါ်တဲ့ပစ်ခနဲ့ကျွန်တော်လက်ထဲကိုကျလာတဲ့အရက်ပြန်လေးတွေကိုပုတ်လိုက်ရင်လည်းအဆင်ပြေနိုင်တယ်။ရေနဲ့ဆက်ပြန်တဲ့ရှာမတွေ့နိုင်တဲ့နေရာမျိုးပေါ့လေ။အဲ့တော့ရေနဲ့ဆက်ပြန်တဲ့တနည်းကိုရေကိုလက်ကိုခက်အချင်းခုန20 30ချင်းရင်ဖြစ်ပါစေ။မျက်စိမပုတ်ခင်နှာခေါင်းမပုတ်ခင်အဲ့လိုမျိုးပစာရှင်းမလိုက်ခင်မှာစီးလိုက်ရင်တက်ပြီးပျောက်သွားတာ။ဟိုကလေးဒီကဘာဝရီကျွန်တော်တို့ပုံမှန်နိုင်မှာတုတ်ကွေးရှိခဲ့တယ်ရှိခဲ့တယ်ဒီတုတ်ကွေးတွေကသူ့အလိုလိုပဲပျောက်ကင်းသွားတာလည်းရှိတယ်စီးပြီးလို့လည်းပျောက်တဲ့လူတွေရှိတယ်လို့အနားယူလိုက်တာနဲ့ပျောက်ပြီးပြန်ပြီးအလုပ်လုပ်တဲ့လူတွေရှိတယ်အခုမှပြင်းထန်တဲ့အဆင့်တွေကကဗိုင်းရပ်စ်ကပြောင်းလဲမှုကြောင့်ပေါ့နော
်
ရိုးဗီဇာပြောင်းလဲမှုကြောင့်ပြင်းထန်လာတာရှိတာပေါ့နော်အဲ့တော့ကျွန်တော်ဆိုတာကတမယိုးချကာကွယ်နည်းနဲ့ကာကွယ်နိုင်ပါလေ
။ Okay ကျေးဇူးပါ
။ဆက်စီလိုက်ရှာနေကြမလို့ပါဘူးလက်တွေစုံနေစင့်အောင်စေးကြပါဟာပေါ့နော
် Okay โอเคကျွန်တော်တို့ဒီမှာ Facebook ကနေပေးပို့ထားတဲ့စာတချို့ကိုလည်းပေါ်ပြချင်ပါတယ်အောင်ကျော်ဆိုတဲ့အကောင့်ပါရှင်မှာသူကမြန်မာနိုင်ငံသားတူအနေနဲ့ကျန်းမာရေးဌာနအထူးရန်ပုံငွေရာသားသတ်မှတ်ခြင်းပြည်သူများကျန်းမာရေးသုံးစီမျှတစွာချခံပေးခြင်းပညာပေးလို့အားစိုက်လို့ခြင်းပါတီများကမဲဆန္ဒနယ်များခွင့်ဆင်းပြီးပြည်သူနဲ့အတူခန်းစားကူညီမှုပေးကြစေလိုပါသေးတယ်နောက်တစ်ခုကတော့လေးတို့သောဆိုတဲ့အကောင့်ပါရှင်မှာဒီလိုကာယောဂါမျိုးကိုကာဝယ်နိုင်မှုပြည်သူတွေကျန်းမာရေးအသိဉာဏ်ရှိဖို့လိုပါတယ်ပြည်သူတရားလုံးပူးပေါင်းပါဝင်မှုလိုပါတယ်ယခုမြန်မာနိုင်ငံမှာကျန်းမာရေးကာဝယ်ဆက်ရှောက်မှုအစီအမံအားနည်းပါတယ်နောက်တူကတော့မမဆိုတဲ့တယောက်ပါသူကတောင်ဝင်ရှိသူတွေနဲ့ကျေးရွာမျိုးပြလူရန်စားတည်းကိုကြိုတင်ပြန်ပေါင်းမှုမဖြစ်အောင်ပညာပေးဟောပြောပွဲတွေတယောက်ဖြစ်ရင်သူ့ပတ်ဝန်းကျင်သူ့မိသားစုသူသွားခဲ့တဲ့နေရာတွေပိုက်ဆိုင်တဲ့စုံစမ်းတဲ့နဲ့ထင်ပါတယ်တဲ့နောက်တူကတော့မင်းရဲ့ကြော်စွာဆိုတာပါသူကယောဂမပြန်ပွားအောင်တနင်္ဂနွေလုံးအမျိုးသားရေးစိတ်နဲ့ကြိုတင်ကာကွယ်တားဆီးသင့်ပါသည်လူပုဂ္ဂိုလ်ဘာသာမချပူးပေါင်းပါဝင်သင့်ပါသည်အာဖရိကနိုင်ငံတချို့မှာဖြစ်ခဲ့မှုတွေကိုသတိရစေချင်ပါသည်ဆိုပြီးသူကတိုက်တွန်းရေးသားထားပါတယ်ဆိုတော့ကျွန်တော်အစီအစဉ်အဆုံးမသက်ခင်မှာဒေါက်တာတင့်ဆွေကိုဟိုအပိတ်အနေနဲ့မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဟိုလူလူချမ်းမှာအသိပညာပေးဖို့ဆော့ဆော့လို့ပြောလို့သတင်းမီဒီယာတွေကဟိုအာနန်ဟိုအစိုးရပိုင်းသတင်းမီဒီယာတွေကကမပေါက်ဘူးဆိုရင်တော့မှတခြားဘလိုနီးလန်းနေရှိနိုင်အောင်လဲဆရာဦးတင်ဆွေ
โอเคလူအများစုကတော့ကျွန်တော်တို့လူမှုရေးကွန်ရက်ကိုအားထားကြပုံရတယ်ခင်ဗျာနောက်ရေဒီယိုကဒုတိယအဆင့်ပေါ့နောက် TV ပေါ့အဲ့တော့လူမှုရေးကွန်ရက်ကိုကွန်ရက်မှာပို့ပြီးတော့မှန်ကန်တဲ့တိကျတဲ့လွယ်ကူတဲ့အဲကာကွယ်နည်းထိန်းချုပ်နည်းတွေကိုပို့ပြီးလုပ်တင်တယ်လို့မြင်တယ်အဲ့ဒီမှာမှားပြီးတော့ဟလာလွဲပြီးတော့တစ်ခါလောဘတိုက်ပြီးတော့ပြောတဲ့သတင်းမျိုးတွေကိုကျွန်တော်ထင်တယ်လူမှုရေးကွန်ရက်ကတန်ခတ်တဲ့နေဒီ report လုပ်တဲ့နေဒီ blog လုပ်တဲ့နေဒီလည်းလုပ်တင်နေလို့ဖြစ်နေအဲ့တော့ကျွန်တော်မြန်လာလောလောဆယ်အားကိုးဖို့ကလူမှုရေးကွန်ရက်ကိုပို့ကောင်းအောင်အဲ့ဒီကွန်ရက်ပေါ်မှာမှန်ကန်လာတွေဖြစ်လာအောင်မြန်မာနိုင်ငံတွင်းကဆရာဝန်တွေကိုနိုင်ကပို့ပြီးရေးပေးကြလို့ရှိရင်တော့ကျွန်တော်ထင်တယ်မှန်ကန်ပြီးတော့ဟိုထိချုပ်မှုမှာပို့ကောင်းနေမယ်လို့ထင်ပါတယ်ခင်ဗျာ
โอเคကျေးဇူးပါပါဝင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာတင့်ဆွေဒေါက်တာမြင်းဦးအသံဖိုင်တဲ့ email တွေ Facebook တွေကနေမှတ်ချက်တွေပို့ဆွေးနွေးခဲ့တဲ့သူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA ရဲ့ဒီတနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်ရောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုပင်မကုန်းမြစ်တစ်ခုလုံးကိုပစ်နိုင်တဲ့ဒုံးကျည်ကိုပိုင်ဆိုင်ထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကစနေနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကတောက်ချာနေမှာဒုံးကျည်စမ်းသပ်ပစ်လွတ်လိုက်ပြီးတဲ့နောက်သူကအဲ့လိုပြောလိုက်တာပါ။ဒီဒုံးကျည်စမ်းသပ်ပစ်လွတ်မှုအပေါ်မှာတရုတ်နိုင်ငံကပစ်တင်ရှုတ်ချလိုက်ပြီးအမေရိကန်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေထိန်းချုပ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့တံခတ်မှုအစ်စ်တွေချမှတ်နိုင်ဖို့အတွက်အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။ရုပ်ကနေနှုတ်ထွက်သွားတဲ့အမီရောယာရှိဂျိုရိုင်းစ်ပရီဗစ်နေရာမှာအမေရိကန်ပြည်ထောင်စုရဲ့မရိန်းတပ်ဖွဲ့အငိမ့်သားဗိုလ်ချုပ်ကြီးလက်ရှိအမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကိုအစားထိုးခန့်အပ်လိုက်ပါတယ်ပရီဗစ်ကတော့သူရုပ်ကနေနှုတ်ထွက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမရဟာမတူညီတဲ့တခြားလမ်းကြောင်းကနေသွားကျင်နေတဲ့သဘောထားရှိတယ်လို့ CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာပြောဆိုခဲ့ပါတယ်သူနှုတ်ထွက်ကြောင်းစာကိုဂျာတာရီနီကသမတ်စီကိုပေးအပ်ခဲ့တာဖြစ်ပေမဲ့တောက်ကြန်နေနေလေပိုင်းလောက်ကမှသမတ်ထရမ့်က Twitter လူမှုကွန်ရက်မှာထုတ်ဖော်ရေးသားခဲ့ရကနေလူသိရှင်များဖြစ်လာခဲ့တာဖြစ်ပါတယ်အထက်လွှတ်တော်ကရုရှားပေါ်ချမှတ်မဲ့ဒဏ်ခံပိတ်ဆို့မှုတွေကိုသမတ်ထရမ့်ကလက်ခံပြီးဒီဥပဒေချမ်းမှာလက်မှတ်ရေးထိုးမဲ့အကြောင်းအီဗီဒိုကပြောဆိုလိုက်ပါတယ်ရုရှားစစ်ရုံးတွေအများပြားပေါ်ထတ်တိုးမဲ့ဒဏ်ခံပိတ်ဆို့မှုတွေအကြောင်းအရာတွေပါတဲ့ဥပဒေမူကြမ်းကိုသမတ်ထရမ့်ကစစ်ဆေးပြီးဖြစ်ကြောင်းအီဗီဒိုကတောက်ချာနေမှာကြေညာချက်ထုတ်ပြန်ခဲ့တာပါအမေရိကန်ရေတပ်လင်းတင်သင်းဘောကအီရန်သင်းဘောကိုသတိပေး6လံပစ်ခတ်ခဲ့တယ်လို့အီရန်နိုင်ငံကစနေနေ့မှာပြောကြားလိုက်ပြီးတော့ဒါဟာလိုက်နာရမယ့်စီးမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်တာမဟုတ်ဘူးလို့အီရန်အစိုးရပိုင်းသတင်းမီဒီယာကပြောကြားလိုက်ပါတယ်စင်ကာပူမှာကစားခဲ့တဲ့ International Champions Cup ICC ဖလားဘောလုံးပွဲမှာတော့ Inter Milan အသင်းက Chelsea အသင်းကို2-0နဲ့အနိုင်ရသွားပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Tier 1ဖြစ်ပါတယ်။ကျွန်မရှာဖုံပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်